Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင်အမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော်အမေရိကန်တန်ရဲ2019ခုနှစ်ဧပြီလ10ရက်ဗုဒ္ဓဟူးနေ့မနက်ခင်းစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32.40-48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တို့ရရှိများရှင်လန်းချမ်းမြေကြပါစေရှင်ကျမသင်္ကီထိုက်ပါ
မင်္ဂလာပါရှင်ကျမခင်ဗျသက်ပါဒီမနက်ခင်းသတင်းတွေကိုကိုကြောင်လွင်နဲ့အတူကြီးညာပေးပါပါရုရှားဆင်ရမှုဆိုင်ရာစုံစမ်းတဲ့စုံစမ်းမှုအစီရင်ခံစမ်းတဲ့ပတ်သက်ပြီးရှေ့နေချုပ်ကလွှတ်တော်ဌာနဘွယ်မှာဘာတစ်ခုမှထုတ်ပေါ်မပြောခဲ့ပါဘူး။ကုလသမဂ္ဂအဖွဲ့နှစ်ဖွဲ့နဲ့မြန်မာအစိုးရချက်ချုပ်ဆိုတဲ့နားလည်မှုစာချုပ်လွှမ်းတဲ့ပတ်သက်ပြီးအကောင့်ထက်ဖော်တာတိတ်နှင်းနေတယ်လို့ဒုက္ခသည်များဆိုင်ရာမဟာမင်းကြီးကပြောပါတယ်။မလေးရှားနိုင်ငံခြားရေးဝန်ကြီးဟာဒီကနေ့ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှတ်တမ်းနေတယ်
။ကောင်းပါပြီရှင်။သတင်းတွေပြီးမှတော့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကရိုဟင်ဂျာအရေးလုံခြုံရေးကောင်စီမှဘာရီများအစီရင်ခံခဲ့ပါတယ်
We have, as you know, UNDP and UNHCR, a memorandum of understanding with the government of Myanmar since June of last year. The
implementation. ကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီပါရှင်တစ်ဆက်တည်းအမေရိကန်အထက်လွှတ်တော်ကရိုဟင်ဂျာအရေးချာနာမှုကာကွယ်ဦးစီးချုပ်ရဲ့တရုတ်ခီးစဉ်အိန္ဒိယရွေးကောက်ပွဲသုံးသက်ချက်နဲ့သောရရှင်တို့အတွက်တကြံလက်ဆောင်တေးသချင်းတစ်ပုဒ်ကိုလည်းထုတ်လွှင့်ပေးဖို့ရွေးချယ်ထားပါတယ်။ဒုတိယပိုင်းမှာတော့ NLD အစိုးရသုံးနှစ်တာအပေါ်ကဲဖြတ်ချက်ဓာတ်ရိုက်လေးလိုက်အစီအစဉ်ကိုလည်းနားဆင်ကြရဖို့ရှိပါတယ်။အခုရေဆုံးတော့ထိတ်တန့်ရောက်တဲ့နေ့ကိုဒေါခင်မျိုးသက်နဲ့ကိုကျော်အောင်တို့ကြီးညာပေးကြပါအောင်ရှင်။
American ရွေးကောက်ပွဲမှာရုရှားရဲ့ဆက်နွယ်မှုဆိုင်ရာစုံစမ်းတဲ့အထူးစစ်ဆေးမှု Robert Mueller ရဲ့အစီရင်ခံစမ်းတဲ့ပတ်သက်တဲ့အသေးစိတ်အချက်လက်တွေကို American တရားလွှတ်တော်ရှေ့နေချက် William Barr ကအင်္ဂါနေ့လွှတ်တော်ကြားနာပွဲမှာထုတ်ဖော်ပြောဆိုဖို့ညွှန်ဆိုပေမဲ့လာမယ့်သတင်းပတ်တွေအတွင်းဒီအစီရင်ခံစမ်းပါအချက်လက်ကောက်နှုတ်ချက်အသစ်ကိုထုတ်ပြန်ပေးနိုင်မယ်လို့မျှော်လင့်ကြောင်းပြောဆိုခဲ့ပါတယ်။အထူးစစ်ဆေးမှု Mueller ရဲ့အစီရင်ခံစမ်းကောက်နှုတ်ချက်အချင်းချုပ်ကိုထုတ်ပြန်ပေးခဲ့ခြင်းကစပြီးဒီမိုကရက်တီရဲ့ဝန်ဝေဖန်မှုကိုခန်းနေရတဲ့ရှေ့နေချုပ်ဟာအခုပထမဆုံးဖြစ်နေအောက်လွှတ်တော်ကျမ်းစာပွဲမှာထွက်ဆိုခဲ့တာဖြစ်ပါတယ်။ဒီမိုကရက်တီကရှေ့နေချုပ်ဟာသမ္မတဒေါ်နယ်ထရမ့်ကိုအကာအကွယ်ပေးနေတယ်လို့ဝေဖန်ကြပါတယ်။အောက်လွှတ်တော်အသုံးရှိခွဲဝေချက်ထားရေးကော်မတီဥက္ကဋ္ဌနီတာလိုဝီကတော့ရှေ့နေချုပ်ဘာထုတ်ပြန်ခဲ့တဲ့ကောက်နှုတ်ချက်ဟာသမ္မတထရမ့်မနစ်နာအောင်လုပ်နေတဲ့အနေအထားမျိုးတွေ့နေရတာကြောင့်အပြေထွက်လာမယ့်အစားမေးခွန်းတွေသာထပ်ပြီးတိုးလာစေတယ်လို့ပြောပါတယ်။နယူးယောက်ပြည်နယ်ဒီမိုကရက်အမတ်ကလည်းရှေ့နေချုပ်ဘာရဲ့ထုတ်ပြန်ချက်ဟာအထင်ကြီးစေမယ့်အစားတန်လျာတွေပိုးပြီးဝင်လာစေတာကြောင့်အတတ်နိုင်ဆုံးပွင့်လင်းမြင့်တမှုရှိရှိလှုပ်ဆောင်ပေးဖို့အတွက်တိုက်တွန်းခဲ့ပါတယ
်။အမေရိကန်ပြည်တော်စုမှာအခုနှစ်တည်းအတွင်းအမုန်းပွားတဲ့ပြစ်မှုကျူးလွန်မှုတွေတိုးပွားလာနေတာအမှန်ပဲလို့အမေရိကန်အောက်လွှတ်တော်တရားရေးကော်မတီရဲ့ဥက္ကဋ္ဌဂျယ်ရီနက်ဒလာကဝန်ခံပြောဆိုလိုက်ပါတယ်။မကြာခင်တုန်းကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေဟာလူပြည်မဟုတ်တဲ့သူတွေကိုအမုန်းထားပြီးတော့တိုက်ခိုက်လာကြတယ်လို့ဆိုပါတယ်။အမေရိကန်နယ်ပွားဂျူးမွတ်စလင်ဒါမှမဟုတ်အမေရိကန်အာဖရိကန်နယ်ပွားအမေရိကန်တခြားလူနည်းစုအတိုင်းဝိုင်းတွေကိုရွေပြီးတော့တိုက်ခိုက်မှုတွေလုပ်လာကြတယ်လို့ဒီမိုကရက်လွှတ်တော်မတ်ဂျယ်ရီနက်ဒလာကပြောခဲ့ပါတယ်။ပြီးခဲ့တဲ့လအတွင်းနယူးဇီလန်နိုင်ငံမှာဖြစ်ပွားခဲ့တဲ့မွတ်စလင်ပလီတစ်ခုကိုတက်ခတ်ခဲ့မှုနဲ့ပတ်သက်ပြီးတော့အမေရိကန်အောက်လွှတ်တော်မှာကြားနာမှုလုပ်ခဲ့တာပါ။အမေရိကန်ပြည်တော်စုမှာလွန်ခဲ့တဲ့10နှစ်အတွင်းအစွန်းရောက်တက်ခတ်မှုတွေနဲ့ပတ်သက်တဲ့တပ်ဖြတ်မှုတွေအားလုံးရဲ့တဝက်ကျော်ကျော်ဟာလူပြူကြီးစိုးရေးဝါဒတွေမှာတာဝန်ရှိတယ်လို့အသေးရေဖြတ်မှုစန့်ကျင်အဖွဲ့ကပြောပါတယ်
။အမေရိကန်တိုင်းလေပိုင်းဒေသနိုင်ငံတွေကနေမက္ကဆီကိုနယ်စပ်ကိုကျော်ဖြတ်ပြီးအမေရိကန်ပြည်တော်စုတွေကိုနိုင်ငံရေးခေလွန်ခွင့်တောင်းခံမှုလာရောက်သူမိဘတွေနဲ့တူပါလာတဲ့ကလေးငယ်တွေကိုမိဘတွေနဲ့ခွဲထားမဲ့မူဝါဒကိုပြန်ပြောင်းပြစ်ဖို့မရှိဘူးလို့သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့မှာပြောပါတယ်။ဒီလိုပြောင်းဖို့လုပ်မနေကြောင်းနဲ့ဒီလိုမူဝါဒမရှိတော့တာနဲ့နောက်ထပ်လူတွေအများကြီးဝင်လာတာမြင်ရဖို့ရှိတယ်လို့လည်းသမ္မတထရမ့်ကအင်မီရော်မှာပြောတာပါ။သမ္မတထရမ့်ရဲ့ Zero Tolerance လို့ခေါ်တဲ့လုံးဝတီးမခံတဲ့သူ့ရဲ့မူဝါဒအောက်မှာတရားဝင်ဆဲဆဲတမ်းမပါဘဲနဲ့ရွှေ့ပြောင်းသူတွေသူတို့တွေနယ်စပ်ကျော်ဖြတ်တာနဲ့ဖမ်းလို့ရပါတယ်။ဒီမူဝါဒရပြီးခဲ့တဲ့နှစ်ကရာနဲ့ချီတဲ့တရားဝင်လာရောက်တဲ့မိသားစုတွေမှာမိဘနဲ့ခွဲနေရတဲ့ကလေးငယ်ပေါင်း2900ကျော်ရှိခဲ့တာပါ။တချို့လူကြီးအရွယ်တွေကတော့လူဝင်မှုကြီးကြပ်ရေးဥပဒေချိုးဖောက်မှုနဲ့တရားဆက်ဆိုခံရတာတွေရှိတယ်လို့တခြားသူတွေကတော့သူတို့ကလေးငယ်တွေမပါဘဲသူတို့နေရရင်းဖြစ်တဲ့မက္ကဆီကို၊ဂွါဒီမာလာ၊ဟွန်ဒူရပ်စ်နဲ့အယ်ဆာဗီရိုနိုင်ငံတွေကိုပြန်ပို့ခဲ့တာပါ။ ဒါနဲ့ပတ်သက်ပြီးနိုင်ငံတကာကဝိုင်းဝန်းဝေဖန်ပြောဆိုမှုတွေနောက်ပိုင်းသမ္မတထရမ့်ကဒီလိုမိသားစုနဲ့ခွဲထားတဲ့မူဝါဒကိုပြီးခဲ့တဲ့ဇွန်လထဲမှာရပ်ဆိုင်းခဲ့တာဖြစ်ပါတယ်။မိဘအများပြားသူတို့ကလေးငယ်တွေနဲ့ပြန်ဆောင်ခွင့်ရခဲ့ပေမဲ့တချို့ကတော့အခုထိမဆုံနိုင်သေးပဲရှိနေပါတယ်
။ Israel နိုင်ငံမှာမတွေတုန်းကကျင်းပခဲ့တဲ့လွတ်တော်ရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ် Benjamin Netanyahu ကရောသူ့ရဲ့ပြိုင်ဘက်ဖြစ်တဲ့Benny Gantz ကရောအနိုင်ရတယ်လို့ပြောနေကြပါတယ်။အခုချိန်ထိနောက်ဆုံးမဲရလက်တွေထွက်မလာသေးတာကြောင့်ဘသူအနိုင်ရတယ်လဲဆိုတာပြောဖို့ခက်နေပါတယ်။ Israel မြန်တန်ကြားဌာနတစ်ခုမှဖော်ပြတဲ့စီးရင်ရဆိုရင်ဝန်ကြီးချုပ် Netanyahu ရဲ့ Likud Party ကအနေငယ်အသာရနေတယ်လို့ဆိုပါတယ်။တခြားရုပ်သံတစ်ခုမှတော့အရင် Israel ကကွယ်ရေးဦးစီးချုပ်ဟောင်း Benny Gantz ရဲ့အဖြူနဲ့အပြာပါတီကအသာရနေတယ်လို့ဆိုနေပါတယ်။ဒါပေမဲ့လည်းအမတ်နေရာ120ရှိတဲ့ Israel လွတ်တော်မှာဘယ်ပါတီကမှနေရာအများစုကိုနိုင်တာမရှိပဲဖြစ်နေပါတယ်။ပါတီတွေချင်းချင်းစုစည်းပြီးတော့ညွန်ပေါင်းဖွဲ့မဲ့သဘောရှိနေတာပါလက်ရှိဝန်ကြီးချုပ်ဘန်ဂျမင်နာတာယာဟုကအဂတိလိုက်စားမှုနဲ့ဆွဲချက်တွေတင်ခံထားရတယ်ဆိုပေမဲ့ဒီရွေးကောက်ပွဲမှာသူထပ်ပြီးတော့နိုင်ရလိမ့်မယ်လို့မျှော်လင့်နေတာပါဒီအချိန်လည်းပဲသူနိုင်မယ်ဆိုရင်တော့သူ့ရဲ့ဝန်ကြီးချုပ်တက်တန်းက5ချိန်ဖြစ်လာတော့မှာပါဂါဇာနောက်ဖက်ကမ်းခြေဒေသမှာအစ္စရေးရဲ့နယ်မြေတင်ပိုက်မှုအခြေချမှုတွေကိုခိုင်မာဆက်ပြီးတော့လှုပ်ဆောင်သွားမယ်အကြောင်းရွေးကောက်ပွဲမှာတိုင်ခင်မှာဝန်ကြီးချုပ်နတရာဟုကပြောဆိုနေခဲ့တာပါလို့လို့မဆိုလို့ရှိရင်လွတ်လပ်တဲ့ပါလက်စတိုင်းနိုင်ငံထူထောင်မှုအခွင့်အလမ်းတွေကအဆုံးသတ်သွားနိုင်ပါတယ်နတရာဟုရဲ့ဂရီဘေးပြောဆိုချက်တွေကတာဝန်မဲ့ရကြတယ်လို့သူရဲ့ပြိုင်ဘက်ဖြစ်တဲ့ Benny Gantz ကဝေဖန်ပါတယ် Israel အနေနဲ့အဆုံးအောင်လမ်းကြောင်းကိုရွေးမလားမျှော်လင့်ချက်ရှိပြီးတော့ဆက်ဆက်ရှိရှိပေါင်းစည်းညီညွတ်တဲ့လမ်းကြောင်းကိုရွေးမလားဆိုတာဆုံးဖြတ်မဲ့အချိန်ရောက်ပြီလို့ Benny Gantz ကဆိုပါတယ်နောက်ပြီးတော့နတရာဟုကအနာဆုံးအောင်အချိန်ရောက်ပြီလို့လည်းပြောနေပါတယ်အခုတော့ဒီရွေးကောက်ပွဲပြီးတဲ့နောက်ပိုင်းမှာနတရာဟုကရောဂန့်စ်ကရောသူတို့ကိုထောက်ခံအားပေးတဲ့သူတွေနဲ့တွေ့ဆုံပြီးတော့ကျေးဇူးတင်ကြောင်းပြောဆိုနေတာတွေကိုရုပ်မြင်သံကြားတွေမှာထုတ်လင်းပြသနေပါတယ
် VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6753ဒုတိယနာရီဘက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ရခိုင်ပြည်နယ်ထဲကနေ2018ခုနှစ်မှာ Ranger တိုင်းနဲ့ချစ်ပြီး Bangladesh ဖက်ထွက်ပြေးခဲ့တဲ့နောက်ဒေတာရင်းအခြေအနေတွေတိုးတက်ကောင်းမွန်လာစီအတွက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့UNHCR ကုလသမဂ္ဂဖွံ့ဖြိုးမှုအဖွဲ့ UNDP တို့နဲ့မြန်မာစုအကြားနားလည်မှုစာချုပ်လောအရလုပ်ငန်းကောင်တဲ့ဖော်နိုင်မှုဟာတိတ်ကိုနှေးကွင်းနေတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီး Philippo Grandi ကကုလသမဂ္ဂလုံခြုံရေးကောင်စီကိုအင်ကာနေမှာတင်ပြပါတယ်လူသားချင်းစာနာမှုအကူအညီပေးအဖွဲ့ရရခိုင်ပြည်နယ်ထဲကဒုက္ခသည်တွေရှိရာဒေသကိုဝင်ရောက်ဆောင်ရွက်ခွင့်ရဖို့အတွက်အရေးကြီးကြောင်းလည်းမဟာမင်းကြီးကပြောပါတယ်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မကြီးဦးဟောက်တို့ဆွမ်းကတော့ဒုက္ခသည်တွေပြန်လည်ဆီစီရဲ့အတွက်မြန်မာစုအဖက်ကယာယီစခန်းတွေဖွင့်လှစ်ထားတယ်လို့ဒေတာရင်းပြန်လည်အခြေချနိုင်ရင်လုံခြုံရေးအတွက်လည်းပြင်ဆင်ထားတယ်လို့ပြောပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံပြန်လာတဲ့အခါဘာတွေဘလို့ဖြစ်လာနိုင်တယ်လဲဆိုတဲ့လာလာလေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံကဘာသာပေါင်းစုံခေါင်းဆောင်တွေနဲ့မလေးရှားနိုင်ငံသားဝင်ကြီးဆိုင်ဖူဒင်းအဗ်ဒူလာတို့မြန်မာနိုင်ငံမှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီတွေ့ဆုံဆွေးနွေးမှုကိုဧပြီလ9ရက်နေ့တုန်းကရန်ကုန်မြို့မှာကျင်းပခဲ့တာလို့ UCA Catholic သတင်းမှာဧပြီလ9ရက်နေ့ကဖော်ပြထားပါတယ်။ရိုဟင်ဂျာတွေနေတဲ့ပြန်လာရေးနဲ့အကူအညီတွေပေးနိုင်ဖို့မလေးရှားနဲ့အာဆီယံအဖွဲ့ကဘယ်လိုဆောင်ရွက်ပေးနိုင်မလဲဆိုတာကိုဆွေးနွေးခဲ့ကြတယ်လို့အဲဒီဆွေးနွေးပွဲမှာပါဝင်သူဥမြင့်ဆွေရဲ့ပြောဆိုချက်ကိုကိုးကားထားပါတယ်။ရိုဟင်ဂျာကိစ္စဟာဘာသာရေးအရာရောနိုင်ငံရေးအရာပါရှုပ်ထွေးတဲ့ကိစ္စဖြစ်တယ်ဆိုတာကိုမလေးရှားနိုင်ငံရဲ့ဝန်ကြီးကအသိမပြုတယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းထဲမှာရောက်နေတဲ့ဟိန္ဒူဒုက္ခသည်တွေအနေနဲ့နေရက်ကိုပြောင်းချင်နေကြတယ်ဆိုမယ်လေနေရက်ပြောင်းရေးအစီအစဉ်ကအထမမြောက်နိုင်မဲ့အချိန်ကျန်ကြာနေတဲ့အပေါ်စိတ်ပြတ်နေကြတယ်လို့ဟိန္ဒူဘာသာရေးကိုယ်စားလှယ်ဥလာထွန်းကပြောပါတယ်မလေးရှားနိုင်ငံရဲ့ဝန်ကြီးဟာဧပြီလ10ရက်နေ့တုန်းကနိုင်ငံတော်တိုင်ပင်ကန်တောင်ဆန်းစုကြည်နဲ့နေပြည်တော်မှာတွေ့ဆုံပြီးတော့ရိုဟင်ဂျာကိစ္စကိုဆွေးနွေးခဲ့ပါတယ်မြန်မာဆိုကတော့ရိုဟင်ဂျာဆိုတဲ့အသုံးလုံးကိုလက်မခံပါဘူးရိုဟင်ဂျာရဲ့နေရက်ပြောင်းရေးအစီအစဉ်နဲ့ပတ်သက်ပြီးတော့အာဆီယံဘက်ကကူညီပံ့ပိုးရေးအာဆီယံဆိုင်ရာအသင်းတစ်ခုကိုမြန်မာနိုင်ငံကိုဆွေးနွေးဖို့ပြီးခဲ့တဲ့ဇန်နဝါရီလတုန်းကအာဆီယံနိုင်ငံကြီးဝန်ကြီးတွေကသဘောတူဆုံးဖြတ်ခဲ့ကြပါတယ်
American ပြည်ထောင်စုဥရောပဂျပန်နဲ့ကမ္ဘာတဝန်းကစီးပွားရေးဖွံ့ဖြိုးတိုးတက်မှုဆိုင်ရာအနာဂတ်အလားအလာဟာအရင်နှစ်တွေလောက်မကောင်းဘူးလို့ IMF နိုင်ငံတကာငွေကြေးရမုံငွေအဖွဲ့ကြီးကခန့်မှန်းပါတယ်။ဒါကကုန်သွယ်ရေးဆိုင်ရာတင်မာမှုတွေမြင့်တက်မှုကြောင့်အဓိကဖြစ်တယ်လို့ပြောပါတယ်။ဒီနှစ်အတွက်ကမ္ဘာစီးပွားရေးတိုးတက်မှုနှုန်း 3.3 ရာနှုန်းရှိမယ်လို့ခန့်မှန်းတဲ့အတွက်မနှစ်ကတည်းက 3.6 ထက်ကိုလျော့နေနေတာပါ။ ဒီသတင်းပတ်တဲ့ Washington DC မှာကျင်းပမယ်ကမ္ဘာဗန်နဲ့အစည်းအဝေးမတိုင်ခင် IMF ကကမ္ဘာစီးပွားရေးဆိုင်ရာအနာဂတ်အလားအလာကိုထုတ်ပြန်လိုက်တာဖြစ်ပါတယ
်။အသက်3နှစ်ကနေ6နှစ်တွင်ရှိတဲ့ကမ္ဘာကလေးငယ်တွေရဲ့တက်ဝက်လောက်ဟာမူလာဒန်းအကျိုးပညာရေးမတင်ကြားနိုင်တာကြောင့်ဒီချင်းနေရာစိုးရိမ်စရာကောင်းတယ်လို့ UNICEF ကုလသမဂ္ဂကလေးများရဲ့ဝန်ကြီးအဖွဲ့ကပြောလိုက်ပါတယ်။မူလာဒန်းအကျိုးပညာရေးဟာကလေးငယ်တွေအတွက်အရေးကြီးတဲ့ကိစ္စဖြစ်ကြောင်းဒီလိုသင်ယူမှုတွေရှိလို့ရှိရင်ကလေးတွေရဲ့အနာဂတ်အောင်မြင်မှုတွေအပေါ်မှာအကျိုးသက်ရောက်မှုတွေသိသာသာရှိတဲ့ကြောင်းလေးလာတရှိချက်တွေရှိပါတယ်။ဒါပေမဲ့ကမ္ဘာတစ်ပေါင်းကကလေးငယ်185သန်းကျော်ကတော့မူကြိုပညာရေးသင်ကြားခွင့်မရပဲဖြစ်နေတယ်လို့ UNICEF ဘက်ကအခုနောက်ဆုံးထုတ်ပြန်တဲ့အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။စင်ရတဲ့နိုင်ငံတွေကကလေးငယ်5ဦးမှ2ဦးပဲမူကြိုပညာရေးသင်ကြားနိုင်ပြီးချမ်းသာတဲ့နိုင်ငံတွေမှာတော့ကလေးငယ်5ဦးမှလေဦးကမူကြိုပညာရေးကိုသင်တယ်လို့ဆိုပါတယ်။စင်ရတဲ့နိုင်ငံတွေထဲမှာအာဖရိကဆာရာရဲ့ဝင်ဒေတာကတော့အဆိုးအဝါဆုံးဖြစ်ပြီးတော့ဒီအရှိလေပိုင်းကလည်းအဆိုးအဝါဆုံးထဲမှာပါပါတယ
်။ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်အောင်လင်းတို့ကြီးညာပေးခဲ့တာပါရှင်။အခုတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါ။ရခိုင်ပြည်နယ်တွင်အခြေအနေတွေတိုးတက်လာစေရေးမြမဆွေရနယ်ကုလသမဂ္ဂအဖွဲ့အစည်းနှစ်ခုကြားသဘောတူညီချက်နဲ့အကောင့်ထက်ဖို့ဆောင်ရွက်နိုင်မှုကတိတ်ကိုနှေးကွေးနေတယ်လို့ဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးကကမ္ဘာတလွားဒုက္ခသည်အရေးနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကိုအစီအခံတင်ပြတာမှာထည့်သွင်းပြောဆိုပါတယ်။ရခိုင်ပြည်နယ်တွင်တိုက်ပွဲတွေကြောင့်ပိုပြီးနှေးကွေးရတယ်လို့ကုလသမဂ္ဂမဟာမင်းကြီးကပြောဆိုသလိုကုလသမဂ္ဂဆိုင်ရာမြန်မာတမ္မတ်ကြီးကလည်းအလားတူတုံ့ပြန်ပါတယ်။နားဆင်ကြရအောင်ပါရှင်။ရခိုင်ပြည်နယ်ရင်းကနေ2019ခုနှစ်တုန်းကရိုဟင်ဂျာသိမ်းနဲ့ချီပြီးဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးခဲ့ရပြီးတဲ့နောက်မှာတော့ဒေသရင်းအခြေအနေတွေတိုးတက်ကောင်းမွန်လာစေရေးကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ UNHCR ကုလသမဂ္ဂဖွံ့ဖြိုးမှုအဖွဲ့ UNDP တို့နဲ့မြန်မာအစိုးရကြားနားလည်မှုစာချုပ်လွှာအရလုပ်ငန်းအကောင့်ထဲဖော်နိုင်မှုကတိတ်ကိုနှေးကွေးနေတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလစ်ပိုဂရန်ဒီကကုလသမဂ္ဂလုံခြုံရေးကောင်စီကိုအင်္ဂါနေ့မှာအစည်းအခမ်းတင်ပြခဲ့ပါတယ်။
We have, as you know, UNDP and UNHCR, a memorandum of understanding with the government of Myanmar since June of last year.
ပြီးခဲ့တဲ့နှစ်ဇွန်လကတည်းက UNDP, UNHCR နဲ့မြန်မာဆွေအကြမ်းမှာနားလည်မှုစာချုပ်လွှာထိုးထားပါတယ်။အကောင့်တွေဖော်မှုပိုင်းမှာတော့တိတ်ပြီးတော့နှိမ့်ကွင်းနေပါတယ်။ရခိုင်မြောက်ပိုင်းမှာအေးရခိုင်နဲ့နှက်ကင်တက်နဲ့ထိုးစစ်တွေရှိနေလို့လုံခြုံရေးအခြေအနေကြောင့်ပို့ပြီးတော့နှိမ့်ကွင်းသွားပါတယ်။လက်လောမှာလည်းအရသားတွေပေါ်ကြမ်းဖက်မှုတွေရှိနေတဲ့အစီရင်ခံချက်တွေထွက်နေပါလေ။အိုရင်စွန်ခေါ်ထွက်ပြေးမှုတွေလည်းရှိနေပြီးတော့စိုးရင်စရာပါ။လက်လောမှာစီမံကိန်း34ခုကိုကောင်တယ်ဖော်ဖို့မြန်မာစိုးရအခွင့်ပြုထားတယ်ဆိုတာကိုလည်းစဉ်းခံကြပါလေ။အများကြီးလို့ထင်ရပေမဲ့ကောင်တယ်ဖော်ဖို့လိုအပ်နေတဲ့ယာနဲ့ချီတဲ့စီမံကိန်းတွေရှိနေတာနဲ့နှိုင်းရှင်ရင်နည်းနေပါသေးတယ်။ဒီချိန်ကိုဆက်ထိန်းထားနိုင်ရင်ကောင်းပါလေ။
ရခိုင်မြောက်ပိုင်းကိုကိုယ်တိုင်သွားဖို့မြမအစိုးရဘက်ကအခွင့်ပြုမယ်ဆိုရင်သွားလို့တဲ့အကြောင်းလဲဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးကပြောဆိုခဲ့ပါတယ်။ရိုဟင်ဂျာရေဆန္ဒအလျောက်ဌာနေပြန်နိုင်တဲ့အခြေအနေမျိုးဆောင်ရွက်ပေးဖို့အတွက်အရေးပါတဲ့လုပ်ငန်းစဉ်လို့ကုလဘက်ကပြောဆိုထားတဲ့ရခိုင်ပြည်နယ်တွင်အခြေအနေတွေတိုးတက်စေရေးကုလအဖွဲ့အစည်းတွေနဲ့မြမအစိုးရကြားသဘောတူထားတဲ့အချက်တွေကိုတော့လူသိရှင်ကြားထုတ်ပြန်မထားပါဘူး။ကုလသမဂ္ဂဆိုင်ရာမြမတမ်းမတ်ကြီးဦးဟောက်တို့ဆွမ်းကလည်းလုံခြုံရေးအခြေအနေကိုထောက်ပြပါတယ
်။ဟိုလုံနေတယ်ဒီဟာတွေလည်းစအကောင့်တွေပေါ့ကျွန်တော်တို့ကလည်းဟိုအကောင့်တွေဖော်လို့ရတာတွေဖော်ဖို့ဆိုပြီးကျွန်တော်တို့ပြောလဲပြောထားပြီးပြီ။ဒါပေမဲ့အကုန်လုံးကတော့လည်းဘယ်လိုလုပ်ဖြစ်မလဲသိတဲ့အချိန်ပဲအခုအေးအေးနဲ့ဖြစ်နေတဲ့ဟာဒီလောက်တိုက်ပွဲတွေပြင်းထန်နေတဲ့ဟာတခုဖြစ်ရင်ဘယ်လိုလုပ်မလဲလုံခြုံရေးကိစ္စလည်းရှိတယ်လေ။ဒါပေမဲ့ဒီကြားထဲမှာပဲကျွန်တော်တို့ quick impact ဟို project တွေအကောင့်တွေပေါ်ဖို့ရတယ်ကျွန်တော်တို့သူတို့နဲ့သဘောတူထားပြီးသားခွင့်ပြုပြီးသားတွေလည်းရှိတယ်။အဲသူတို့စလုပ်ဖို့ပါပဲ။အဲ့ဒီနေရာမှာတော့လုံခြုံရေးကိစ္စတော့တပိုင်းပေါ့ဗျာ။ဒီဥစ္စာကတော့သူတို့လည်းလုံခြုံရေးကိစ္စကိုလည်းသူတို့ထည့်စဉ်းစားမှာပေါ့။အဲ့တော့ဒီလိုအခြေအနေတွေရှိနေတဲ့အချိန်မှာပေါ့။ဟာလာနှေးတယ်ပြုတ်တယ်ဆိုပြီးတော့ပြောနေလို့ကတော့ဟိုတိတ်တော့မဟုတ်ဘူးထင်တာပဲ။
ပြည်တွင်းမှာရှိနေတဲ့ရိုဟင်ဂျာတွေလွတ်လပ်စွာသွားလာခွင့်ရဖို့အရေးကြီးကြောင်းဒါကဒုက္ခသည်တွေဌာနပြန်ရေးအတွက်အထောက်အကူဖြစ်စေမယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေရဲ့မိကွန်းတွေကိုဖြေကြားတာမှာကုလသမဂ္ဂမဟာမင်းကြီးကထည့်သွင်းပြောဆိုသွားပါတယ်။ အဓိကအရေးကြီးဆုံးကတော့လူသားချင်းစာနာမှုအကူအညီပေးရဲ့အဖွဲ့တွေဒုက္ခသည်တွေရှိရာဒေသတွေကိုဝင်ရောက်ဆောင်ရွက်ခွင့်ရဖို့ဖြစ်တယ်လို့လည်းဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးကအလေးအနက်ပြောဆိုခဲ့ပါတယ
် Nevertheless returns must be voluntary I think everybody agrees on that and restoring security is key
အလုံးလက်ခံထားတဲ့အတိုင်းပဲဌာနပြန်ရေးကစာနာရောက်တာဖြစ်ရမယ်ဆိုပေမဲ့လည်းလုံခြုံရေးပြန်လည်ထိန်းသိမ်းနိုင်မှုကအရေးကြီးပါတယ်နောက်ရခိုင်ကြံပေးကော်မရှင်ရဲ့ကြံပြုချက်တွေကိုအကောင့်ထယ်ဖို့ရေးကလည်းအရေးကြီးပါတယ်အထူးသဖြင့်နိုင်ငံသားဖြစ်ခွင့်ထောက်ထားတဲ့ရပိုင်ခွင့်ဝန်ဆောင်မှုတွေရရှိခွင့်နဲ့ရင်းညာလူမှုတိုင်းဝိုင်းအတွက်တည်ရောက်မှုဖြစ်စေတဲ့ဥပဒေအရမမျှမတဖြစ်နေတာတွေကိုအဆုံးသတ်ဖို့ဖြစ်ပါတယ
်မြန်မာအစိုးရဘက်ကတော့ဒုက္ခသည်တွေပြန်လည်စီးစစ်လက်ခံရေးအတွက်ယာယီစခန်းတွေဖွင့်လှစ်ထားသလိုဒေတာရင်းပြန်လည်အခြေချနိုင်ရေးလုံခြုံရေးအတွက်လည်းပြင်ဆင်ထားကြောင်းပြောပါတယ်ဒါအပြင်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံတို့ဌာနပြန်ရေးထပ်ပြီးဆွေးနွေးဖို့ရှိတယ်လို့လည်းကုလသမဂ္ဂဆိုင်ရာမြန်မာတန်မတ်ကြီးဦးဟောက်တို့ဆွမ်းက VOA ကိုပြောပါတယ်
ဘင်္ဂလားဒေ့ရှ်နဲ့ကျွန်တော်တို့သဘောတူညီထားတဲ့အတိုင်းကျွန်တော်တို့လုပ်နေတာဖြစ်တယ်။အခုလည်းပဲကျွန်တော်တို့ကိစ္စကိုပြန်ပြီးစမယ်လို့ကျွန်တော်တို့သူတို့လည်းပြောထားပြီးဒီပြန်လည်လက်ခံရေးကိစ္စနဲ့ပတ်သက်ကျွန်တော်ဖွဲ့ထား Joint Working Group ရဲ့စရုပ်ထချင်းအစည်းအဝေးကိုမေလထဲမှာကျွန်တော်တို့ April လ Propose လုပ်တယ်။သူတို့ကမေလထဲလုပ်ချင်တယ်ဆိုတော့ကျွန်တော်တို့ကမေလတွင်မှာလုပ်ဖို့ကျွန်တော်တို့သဘောတူညီထားပြီးသားရှိပါတယ်။ကျွန်တော်ဒါတွေလည်းဆက်ပြီးလုပ်နေမှာပဲ
။ Rohingya ရေထာနေပြန်ရေးအတွက် Bangladesh နဲ့မြန်မာကြားနှစ်နိုင်ငံသဘောတူညီမှုနဲ့ဆောင်ရွက်မှုတွေကမအောင်မမြင်ဖြစ်နေသေးပါမြန်မာဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်သင့်မခံပေမဲ့မြန်မာဘက်ကထွက်ပြေးရသူအလုံးကိုစီစစ်ပြီးလက်ခံမယ်လို့ပြောဆိုနေတာပါဒါပေမဲ့လည်းရခိုင်ပြည်နယ်ကိုသွားခဲ့ကြတဲ့ကုလသမဂ္ဂတာဝန်ရှိသူတွေကတော့ရိုဟင်ဂျာတွေထာနေပြန်နိုင်တဲ့အခြေအနေမျိုးမရှိသေးဘူးဆိုပြီးတော့ပြောဆိုထားတာဖြစ်ပါတယ်ရှင် VOA ရဲ့ဗုဒ္ဓဦးနေမနေ့ခင်ထုတ်လွှင့်ချက်တွေကိုနားဆင်နေကြရတာဖြစ်ပါတယ်အင်္ဂါနေ့တုန်းကအမေရိကန်ထက်လွတ်တော်မှကျင်းပတဲ့အင်ဒိုပစိဖိတ်ဒေသတွင်းလူ့အခွင့်အရေးဒီမိုကရေစီနဲ့ဥပဒေစိုးမိုးရေးဆိုင်ရာကြားနာပွဲမှာရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ရဲ့ကြီးမားပြင်းထန်လာတဲ့ပြစ်မှုကျူးလွန်မှုတွေကိုအရေးယူနိုင်ရေးဖိအားပေးနိုင်တဲ့နည်းလမ်းတွေကိုအမေရိကန်အထက်လွတ်တော်အမတ်တွေကအဓိကဆွေးနွေးခဲ့ကြပါတယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်စစ်တပ်တာဝန်ရှိသူတွေကိုပြစ်မှတ်ထားအရေးယူမှုတွေပိုပြီးလှုပ်လာမဲ့ဥပဒေကိုအမေရိကန်လွှတ်တော်ဘက်ကမကြခင်ပြတ်တမ်းဖို့ရှိနေကြောင်းကျန်းနာပွဲမှာကိုယ်တိုင်ထွက်ဆိုခဲ့တဲ့မြန်မာရိုဟင်ဂျာများအသင်း UK ဥက္ကဋ္ဌဦးထွန်းခင်ကပြောပါတယ်မတ်အင်ချင်းနိုင်ကအပြည့်အစုံတင်ပြပါမယ်ရှင
်ဧပြီလ9ရက်နေ့ကအမေရိကန်ထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီမှပြုလုပ်တဲ့ကျန်းနာပွဲရဲ့ရည်ရွယ်ချက်နဲ့ပတ်သက်လို့အများစုကော်မတီအဖွဲ့ဝင်ဖြစ်ပြီးကျန်းနာပွဲဥက္ကဋ္ဌအဖြစ်ဆောင်ရွက်ခဲ့တဲ့ Republican ထက်လွှတ်တော်အမတ် Cory Gardner ကအခုလိုအဖွဲ့မိန့်ခွန်းမှာထည့်သွင်းပြောကြားခဲ့ပါတယ
် This hearing will be the first hearing in a three-part series to examine the implementation of the Asia Reassurance Initiative
Act. ဒီကျန်းနာပွဲဟာ ARIA လို့ခေါ်တဲ့ Asia Reassurance Initiative Act အာရှရေးရာခိုင်လုံစိတ်ချရမှုဆောင်ရွက်ရေးဥပဒေအကောင့်တွေဖော်နေတာကိုအပိုင်း၃ပိုင်းခွဲပြီးစစ်ဆေးမယ်ထက်ကပထမပိုင်းဖြစ်ပါတယ်အထက်လွှတ်တော်မှမာကင်နဲ့ကျွန်တော်ဦးဆောင်ပြီးတော့အထက်နဲ့အောက်လွှတ်တော်မှ115ဦးပါဝင်လက်မှတ်ရေးထိုးပြီးတော့ဒီဇင်ဘာလ31ရက်2018ခုနှစ်မှာဥပဒေဖြင့်အတည်ပြုပြဋ္ဌာန်းပေးခဲ့တာဖြစ်ပါတယ်ဒီနေ့ကျန်းမာပွဲမှာ Indo Pacific ဒေသတွင်းလူ့အခွင့်အရေးဒီမိုကရေစီနဲ့ဥပဒေစိုးမိုးရေးကိစ္စတွေကိုအဓိကဆွေးနွေးမှာဖြစ်ပါတယ
် Indo Pacific ဒေသတွင်းလူ့အခွင့်အရေးအခြေအနေတွေနဲ့ပတ်သက်လို့ American လွှတ်တော်ဘက်ကအစိုးရိမ်ဆုံးကိစ္စကတော့မြန်မာနိုင်ငံမှာဖြစ်နေတဲ့ Rohingya အကြက်တဲဖြစ်ပြီးကျန်းမာပွဲကိုတက်ရောက်ခဲ့တဲ့အထက်လွှတ်တော်အမတ်အားလုံးကဒီကိစ္စကိုဘလို့နီးလန်းတွေနဲ့ဖြေရှင်းဆောင်ရွက်ကြမလဲဆိုတာဗက်ပေါင်းဆောင်တောင်ပေါင်းဆောင်ကနေမေးခွန်းထုတ်ဆွေးနွေးခဲ့ကြပါတယ်။ကျနာပွဲမှာအဓိကဆွေးနွေးခဲ့သူဖြစ်တဲ့အနေစုကော်မတီအဖွဲ့ဝင်ဒီမိုကရက်အထက်လွှတ်တော်အမတ်အက်ဒဝတ်မာကီးကလည်းရိုဟင်ဂျာအရေးကိစ္စမှာအမေရိကန်ဘက်ကဘာတွေလုပ်နိုင်မလဲဆိုတာဆွေးနွေးပွဲမှာနီးလန်းရှာဖို့လဲတိုက်တွန်းခဲ့ပါတယ်
။ Today's hearing is an opportunity to give a voice to the voiceless.and to discuss what America can should and must
ဒီနေ့ကျန်းနာပွဲဟာဖိနှိပ်ခံရသူတွေရဲ့အတန်တွေကိုအားလုံးကြားနိုင်ဖို့ထုတ်ဖော်တဲ့အခွင့်အလမ်းဖြစ်ပါတယ်ဖိနှိပ်ညှိမှန်းခံရသူတွေကိုကာကွယ်ဖို့အမေရိကန်ပြည်ထောင်စုအနေနဲ့ဘာတွေလုပ်နိုင်သလဲဘာတွေလုပ်သင့်သလဲမဖြစ်မနေဘာတွေလုပ်ရမလဲဆိုတာဆွေးနွေးကြမှာပါအရေးအကြီးဆုံးချက်ကတော့ရိုဟင်ဂျာတွေပေါ်မှာကျူးလွန်ခဲ့တဲ့မြန်မာစစ်တပ်ရဲ့ကြီးမားပြင်းထန်လာတဲ့တိုက်ခိုက်မှုကြီးဖြစ်ခဲ့တာနှစ်နှစ်လောက်ကြာလာပြီဆိုတာပါပဲရိုဟင်ဂျာဒုက္ခသည်8000နီးပါးမောင်းထုတ်ခံရတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝန်းကနေပြီးတော့လူမျိုးတုံးတပ်ဖြတ်မှု လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုအဖြစ်သတ်မှတ်ခေါ်ဝေါ်ခဲ့ပြီးတဲ့ချိန်မှာ Trump အစိုးရကတော့ဒီလိုလိုက်ပြီးတော့အကဲဖြတ်သတ်မှတ်ဖို့မရှိဘူးဆိုတာသိပြီးတော့အသိသာထင်ရှားနေပါလေ
။ရိုဟင်ဂျာတွေကိုမြန်မာစစ်တပ်ကပြင်းပြင်းထန်ထန်ဖိနှိပ်ခဲ့တဲ့ပြစ်မှုကျူးလွန်မှုတွေကိုအရေးယူနိုင်ရေးအလေးပေးဆွေးနွေးခဲ့ကြသလိုဒီလိုပြစ်မှုကျူးလွန်မှုတွေနဲ့ပတ်သက်လို့တရားဝင်ဥပဒေကြောင်းဆိုင်ရာစီစစ်သတ်မှတ်ချက်ကိုလွှတ်တော်ကိုတင်ပြဖို့အမေရိကန်နိုင်ငံသားရေးဌာနကိုဖိအားပေးတောင်းဆိုထားကြောင်းအထက်လွှတ်တော်အမတ်ယန်းကပြောကြားခဲ့ပါတယ်။ကြားနာပွဲမှာရိုဟင်ဂျာကိစ္စကိုထွက်ဆိုခဲ့တဲ့မြန်မာရိုဟင်ဂျာများအသင်း UK ဥက္ကဋ္ဌဦးထွန်းခင်ကလည်းအမေရိကန်လွှတ်တော်ဘက်ကမြန်မာစစ်တပ်ကတာဝန်ရှိသူတွေကိုပြစ်မှတ်ထားအရေးယူမှုတွေတိုးမြှင့်လုံဆောင်ဖို့ရှိနေတာတွေ့ရကြောင်း VOE ကိုပြောပါတယ
်အဓိကကျွန်တော်တို့ဒီမှာပြောခဲ့တာက sanction ကိုထပ်ပြီးမြင့်တင်ဖို့ရဲ့အထူးသဖြင့် sanction မှာစစ်တပ်နဲ့ပတ်သက်တဲ့ company တွေကိုလည်း sanction လုပ်ဖို့နောက်ပြီးတော့ American ဆိုရအနေနဲ့ genocide ကိုအတိအမဲ့ပြုဖို့ဒီဟာတွေကိုသူတို့ကထပ်ပြီးတော့ဥပဒေပြဋ္ဌာန်းမှုသူတို့အနေနဲ့ထပ်လုပ်မဲ့အစီအစဉ်မှာရှိနေတယ်။အလားမဲ့တပတ်နှစ်ပတ်အတွင်းတစ်ခုတော့ဥပဒေတစ်ခုပြဋ္ဌာန်းမှုရှိတယ်
။ဟုတ်ကဲ့ရိုဟင်ဂျာဒုက္ခသည်တွေကိစ္စမှာအထက်လွှတ်တော်အမတ်တွေဘက်ကမေးမြန်းသွားတဲ့ပုံမှာဒါနဲ့ပတ်သက်လို့အဓိကပါပြောခဲ့လေရှင့
်။ရိုဟင်ဂျာတွေကမြန်မာပြည်မှာ80ရာခိုင်နှုန်းနီးပါးထွက်ပြေးသွားပြီ။အခုရှိမဲ့ဆိုရင်လည်း9သိန်းနီးပါးပဲရှိတယ်။အဲ့ဒီထွက်ကြောင်းရိုဟင်ဂျာတွေနိုင်ငံတကာမှာဩပြည်တွင်းမှာဩအကာအကွယ်ပေးဖို့လိုအပ်တယ်ဆိုတဲ့ဟာကိုကျွန်တော်ထောက်ပြထားပါတယ
်အထက်လွှတ်တော်အမတ်မစ္စတာယန်ကနေပြီးတော့သူမေးခွန်းထုတ်သွားတဲ့အထက်မှာလာမယ့်2020ရွေးကောက်ပွဲကနေပြီးတော့ရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးတော့ပြန်လည်တင့်မြတ်ရေးဘာတွေလုပ်သင့်တယ်လဲဆိုတဲ့မေးခွန်းမျိုးမေးသွားတဲ့ပုံမှာဦးထွန်းခင်ဘလို့တုံ့ပြန်ခဲ့လဲရှင
်ဒေါ်ဆက်စုကြည်အစိုးရလက်ထက်မှာလေးအခြေအနေကတော့တော်တော်လေးစိုးဝါနေတဲ့အနေထားမှာရှိတဲ့မီဒီယာတွေပိတ်ပင်ထားတာတို့တိုင်းရင်းသားတွေအခွင့်အရေးတွေပိတ်ပင်ထားတာအများကြီးရှိတယ်။အဲ့ဒီအထွက်ကြောင့်ကျွန်တော်တို့ရိုဟင်ဂျာတွေကိုနိုင်ငံသားအခွင့်အရေးအပြည့်အဝပေးပြီးတော့ရွေးကောက်ပွဲမှာအမတ်အဖြစ်ပါဝင်ချိန်ပြိုင်ချင်းနဲ့ရွေးကောက်ပွဲမှာရိုဟင်ဂျာတွေမင်းပေးပိုင်ခွင့်ကိုပေးဖို့လိုအပ်တယ်ဆိုတဲ့ဟာကိုလည်းကျွန်တော်ထောက်ပြထားပါတယ
်။မနေ့ကအမေရိကန်အထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီမှပြုလုပ်တဲ့ Indo Pacific ဒေသအတွင်းလူခွင့်ရေးဒီမိုကရေစီရေးနဲ့ဥပဒေစိုးမိုးရေးဆိုင်ရာကြားနာပွဲမှာရိုဟင်ဂျာအရေးကိစ္စအပြင်တရုတ်နိုင်ငံမှာဖိနှိပ်ခံနေရတဲ့တိဘက်နဲ့ဟွီဂါလူမျိုးစုတွေရဲ့အရေးကိုလည်းကြားနာခဲ့ပါတယ်ရှင်
။မတ်အင်ချင်နိုင်ပါရှင်။တမရော်ကာခွေရေးဦးစီးချုပ်ဗိုလ်ချုပ်မှုချင်းမြောင်လိုင်းအနေနဲ့တရုတ်ဆိုရဖိတ်ကြားချက်အရာဒနင်္လာနေ့ကတရုတ်နိုင်ငံကိုရောက်ရှိနေပါတယ်။တရုတ်နိုင်ငံကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်မသွားရောက်မီသတင်းနှစ်ပတ်အလိုမှာအခုလိုသွားတာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်တက်မဲ့ BRI တရုတ်ခေတ်တဲ့ပိုလမဆီမံကိန်းဖိုရမ်မတိုင်ခင်ဖြစ်လာတဲ့ဒီခီးစဉ်ကမြန်မာနိုင်ငံအပေါ်ဘလို့တက်ရောက်မှုရှိလာနိုင်ပါတယ်ဆိုတာကိုကိုဝင်းမင်းကတရုတ်အရေးကျွမ်းကျင်သူယွန်းဆန်းကိုမေးမြန်းတင်ပြထားပါတယ်ရှင
်။ဟုတ်ကဲ့ပါ။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့ဖိတ်ကြားခဲ့တဲ့တရုတ်နိုင်ငံဘူစစ်ကော်မရှင်အဖွဲ့ဝင်နဲ့စီဦးစီးချုပ်ဗိုလ်ချုပ်ကြီးလီစုချီလျောင်းနဲ့တနင်္လာနေ့ကတွေ့ခဲ့ပြီးနောက်တစ်နေ့အင်္ဂါနေ့မှာလည်းတရုတ်ကွန်မြူနစ်ပါတီနိုင်ငံတကာရေးရာဌာနအကြီးအကဲစုံထောင်းနဲ့ပါတွေ့ဆုံဆွေးနွေးခဲ့ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ခီးစဉ်မတိုင်ခင်မှာဘာကြောင့်တရုတ်ဆိုရဘက်ကအခုလိုဖိအားတာကတော့စိတ်ဝင်စားဖို့ကောင်းပေမဲ့တရုတ်ဆိုရဘက်ကအဓိကရွေတာကိုအမေရိကန်ခြေဆိုင်စတင်ဆန်အဖွဲ့ကတရုတ်ဌာနညွှန်ကြားရေးမှူးယွန်းဆန်ကအခုလိုဆိုပါတယ
် I think there are a couple of things that the Chinese would like to pursue and would like to have the consensus or the
တရုတ်နေနဲ့မြန်မာအစိုးရဘက်ကရောတမရော်ဘက်ကပါနှစ်ဖက်လုံးကသဘောတူထောက်ခံပေးစီခြင်းနဲ့ကိစ္စရပ်တွေနှစ်ခုသုံးခုလောက်ရှိထားတယ်လို့ထင်ပါတယ်ပထမဆုံးတစ်ခုကတော့တရုတ်မြန်မာစီးပွားရေးစင်ကြံလမ်းကိုပါဖြတ်သွားရမယ်BRI ခေါ်တရုတ်ရဲ့ခေတ်သစ်ပိုးလမ်းမစီမံကိန်းအတွက်ပေါ့နော်ဒီအတွက်လည်းသဘောတူထားပြီးသားစီမံချက်တွေတစုံတရာရှိထားပြီးဖြစ်ပေမဲ့အခုထပ်ပြီးပိုသေးချအောင်လုပ်တဲ့သဘောမျိုးပေါ့နော
်ဒီစတင်ဆန်မူဝါဒရေးရာသုတေသနသုံးသပ်မှုအဖွဲ့မှာအရှိအရှာဌာနပူးတွဲညွှန်ကြားမှုလည်းဖြစ်တဲ့ယွန်းဆန်ကအခုလိုမြမအရေးမှာအရသာအစိုးရပြင်တက်မတော်ဘက်ကပါသဘောတူညီမှုရဖို့ကအရေးကြီးတယ်ဘာလို့လဲဆိုတော့တက်ဘက်ကမထောက်ခံရင်တော့မှမကန့်ကွက်ဖို့လိုလို့ဖြစ်တယ်အလားတူငြိမ်းချမ်းကိစ္စအတွက်လည်းတက်ပါဖို့ကအရေးပါလွန်တယ်လို့ဆိုပြီးအခုလိုဆက်ပြောပြပါတယ
် Actually next week the UWSA United War State Army will be holding
တကယ်တော့ဝါပြည်သွေးစည်းညီညွတ်ရေးလက်နက်ကိုက်တပ် UWSA အနေနဲ့ရှစ်အပတ်ထဲမှာငြိမ်းချမ်းရေးနှစ်30ထောင်ပြည့်လာတဲ့အခမ်းအနားကြီးကိုအကြီးအကျယ်လုပ်ပြီးစစ်ရေးပြပွဲတွေပါထည့်ဖို့ရှိနေတယ်လေဒါကြောင့်ဒီငြိမ်းချမ်းရေးလုပ်ငန်းစဉ်ရှစ်ဆက်တိုးနိုင်ဖို့တရုတ်ရဲ့အလေးထားမှုနဲ့အပြုသဘောပါဝင်မှုကစေတနာမှန်ပြီးအကျိုးလဲဖြစ်စေပါတယ
်ရန်စံကဆက်ပြီးတရုတ်နိုင်ငံအတွက်မြန်မာနဲ့နေဆက်လုံခြုံရေးကအဓိကအခြေအဆုံးဖြစ်တာမို့ဗ ဘုချုပ်မှုကြီးမေးအောင်လိုင်းနဲ့တရုတ်စေဦးစီးချုပ်ဆွေးနွေးပွဲမှာဒီကိစ္စကိုအလေးနဲ့ဆွေးနွေးခဲ့မှာသိကြတယ်လို့ဆိုပါတယ်။အခုလိုစီးရေးလုံခြုံရေးကိစ္စဆွေးနွေးခဲ့တာအပြင်နိုင်ငံရေးဆိုင်ရာအဆင့်မြင့်ဆွေးနွေးပွဲမှာလည်းပူချေပြန့်တဲ့နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးတွေဆွေးနွေးနိုင်တယ်လို့ယွန်ဆန်ကအခုလိုထောက်ပြပါတယ
် He apparently has had meetings with the chief of
သူအနေနဲ့တရုတ်ကွန်မြူနတီပါတီဗဟိုကော်မတီရဲ့နိုင်ငံတကာဆက်ဆံရေးအကြီးအကဲစုံထောင်းနဲ့လည်းတွေ့ခဲ့ပါသေးတယ်စုံထောင်းကတရုတ်နိုင်ငံရဲ့နိုင်ငံသားရေးမူဝါဒနဲ့မြန်မာနိုင်ငံနဲ့တန်တမာဆက်ဆံရေးကိစ္စတွေမှာအဓိကလှုပ်ဆောင်နေသူပါ
ဒါပေမဲ့အခုတွေ့ခဲ့တဲ့တရုတ်ရာရှိနှူးလုံးကတရုတ်မှာဩဇာအကြီးဆုံးဖြစ်တဲ့ Communist Party Politburo ဖွဲ့ဝင်ဖော်ဝင်တွေမဟုတ်ဘူးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နေနဲ့နောက်ထပ်ဘသူတွေနဲ့တွေ့မှာမသိရသေးပေမဲ့ဒေါန်ဆန်းစုကြည်လာရင်တော့ဒီ Politburo အစိမ့်ရရှိလဲဖြစ်နိုင်ငံခေါင်းဆောင်လဲဖြစ်တဲ့တရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဖို့သေချာတယ်လို့ယွန်ဆန်ကဆက်ပြောပါဗါတယ်အဲ့ဒီတော့အခုခီးစင်မှာမြန်မာနိုင်ငံမှာပိုပြင်းထန်လာနေတဲ့ရခိုင်ပဋိပက္ခအပေါ်အလေးနဲ့ဆွေးနွေးနိုင်ပါလားလို့မေးရမှာယွန်ဆန်က
တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံတွင်စစ်ရေးပဋိပက္ခတွေပိုပြီးတင်းမာလာတာကိုစိုးရိမ်ပါတယ်ဒါပေမဲ့ရခိုင်မှာစဖြစ်နေတာကတရုတ်နယ်စပ်အပေါ်မှာတိုက်ရိုက်ချင်းချောင်းမှုမရှိသေးတာမျိုးဆိုတော့ဒီအေးအေးရခိုင်လက်နက်ကင်တပ်အပေါ်ထားတဲ့သဘောကကချင်နဲ့ဝါတက်တို့လောက်အဓိကဦးစားပေးစဉ်းစားတဲ့သဘောမရှိပါဘူ
း။နောက်ရခိုင်ကရိန်ဂျာမွတ်စလင်ဒုက္ခသည်တွေပြင်လာရေးတရုတ်ဘက်ကမြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားမှာဂျားဝင်ဆောင်ရွက်ပေးဖို့ကြိုးပမ်းနေတဲ့ပေါ်ယွန်ဆန်ကဒါကအရင်2019နှောင်းပိုင်းကတည်းကစလုပ်လာတာဖြစ်ပြီးအခုလည်းစောင့်ကြည့်အောင်မှဖြစ်တယ်လို့ဆိုပါတယ်။အဲ့ဒီတော့အခု BRI တရုတ်ခေတ်သစ်ပိုလမ်းမကြီးစီမံကိန်းဆွေးနွေးပွဲကြီးမှာဒေါ်ဆန်းစုကြည်နဲ့တရုတ်ခေါင်းဆောင်တွေအကြားကြီးမားတဲ့သဘောတူညီချက်တွေလက်မှတ်ထိုးဖို့ရှိနိုင်ပါလားလို့မေးရမှာယွန်ဆန်ကမထင်ဘူးလို့ဆိုပါတယ
် A lot of the projects like the early harvest project for the China Myanmar economic
ဒီတရုတ်မြန်မာဇင်းကြံလက်နဲ့ပတ်သက်တဲ့စီမံကိန်းတွေကအရင်ပြောခဲ့သလိုပဲအခုဒုတိယအကြိမ် BRI တရုတ်ခေတ်သစ်ပိုလမ်းမစီမံကိန်း Foreign ဆွေးနွေးပွဲကြီးမတိုင်ခင်ကတည်းကသဘောတူထားပြီးသားပါနောက်အခုဒီ Foreign ကလည်းနိုင်ငံဆွေးနွေးတာမျိုးမဟုတ်ပဲနိုင်ငံများစွာပါတဲ့ဆွေးနွေးပွဲမျိုးလေတရုတ်ကဒီပိုလမ်းမစီမံကိန်းတခြားပါတဲ့နိုင်ငံတွေအားလုံးကိုဖိတ်ထားတာပါအဲ့ဒီတော့ဒီနှစ်နိုင်ငံကြားကြီးမားတဲ့လုပ်ငန်းတွေထွက်ပေါ်လာမယ်လို့မထင်ပါဘူ
းပထမအကြိမ် DBI တရုတ်ခေတ်သစ်ပိုလမ်းမစီမံကိန်းဖိုရမ်ဆွေးနွေးပွဲကြီးကို2019ခုနှစ်မှာကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာ
နှစ်သက်ကူလက်ဆောင်တကြံတည်တချင်းနဲ့ဖြောပြေးပေးဖို့အချိန်ရောက်ပါပြီရှင်ရန်အောင်ရဲ့တကြံမိုးတချင်းကိုခန်းစားနားဆင်ကြရအောင်ပါရှင် ချင်းကိုတော်ရရှင်တို့နားဆင်ဖို့ VOA ဝိုင်းတော်သူဝိုင်းတော်သားအပေါင်းကမေတ္တာလက်ဆောင်ပေးပို့ခဲ့တာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင် VOA American အတန်က2019ခုနှစ်ဧပြီလ10ရက်ဗုဒ္ဓနေ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40 48တို့အပြင်လိုင်းလက်မီတာ190ကပါတိုးချက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေထဲကမြန်မာဆန်ရကောက်နှုတ်ချက်အမေရိကန်သုံးအီဒီယန်အင်္ဂလိပ်စာသင်ခန်းစာနဲ့အတူ
မနေ့တောင်ဆန်းစုကြည်ရွေးချယ်ခဲ့တဲ့ကိစ္စပါ။ကျွန်တော်အမြင်မှာပြောလို့ရှိရင်တော့ကျုပ်ရွေးချယ်မှုတွေက
NLD အစိုးရ၃နှစ်တာကာလအကြောင်းဆွေးနွေးထားတဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာနားဆင်ကြရမှာပါ။အခုရေဆုံးတော့အိန္ဒိယရွေးကောက်ပွဲအကြောင်းတင်ပြချင်ပါတယ်။အိန္ဒိယနိုင်ငံရဲ့ရွေးကောက်ပွဲတွေမနေ့ဖြန်ကြာတာပြည်နှစ်မှာစတင်ပါမယ်။ဝန်ကြီးချုပ်နရင်ဒရာမိုဒီကတော့အိန္ဒိယနိုင်ငံဆက်ပြီးတိုးတက်အောင်လှုပ်ဆောင်မယ်အားကောင်းတဲ့မျိုးချစ်ဝါဒီတဦးအဖြစ်ကြွေးကြော်ထားပြီးဒီတစ်ခါလဲသူပဲနိုင်မယ်လို့မျှော်လင့်နေပါတယ်။ရွေးကောက်ပွဲမှာအဓိကကျတဲ့ Uttar Pradesh ပြည်နယ်ကမဲဆန္ဒရှင်တွေနဲ့တွေ့ဆုံပြီး VOA သတင်းတောက် Anjana Pasricha ပေးပို့ထားတဲ့သတင်းကိုကိုကျော်လင်းကဆက်ပြောပါလိမ့်မယ်ရှင်
။အိန္ဒိယနိုင်ငံမြောက်ပိုင်းက Uttar Pradesh ပြည်နယ်ဟာနိုင်ငံရဲ့လူဦးရေအထူးသဖြင့်ပြည်နယ်ဖြစ်တာကြောင့်လွှတ်တော်ကိုယ်စားလှယ်အရေးတွေလည်းအများဆုံးပြည်နယ်ပါ။အဲဒါကြောင့်ဒီပြည်နယ်ကမဲဆန္ဒရှင်အများစုကဘယ်သူကိုမဲထည့်ကြမလဲဆိုတာဟာရွေးကောက်ပွဲရလဒ်တွေပေါ်မှာတော်တော်အကျိုးသက်ရောက်မှုရှိပါတယ်။လက်ရှိဝန်ကြီးချုပ်နရိန်ဒရာမိုဒီကတော့ရွေးကောက်ပွဲကာလမဲဆွယ်မှုတွေအတွင်းအလုပ်လက်မဲ့ဥယျာဉ်တိုးလာနေတဲ့ကိစ္စတောနယ်တွေကဆင်းရဲမွဲတေမှုကိစ္စတွေကိုရှင်းအောင်လုပ်မယ်လို့ပြောနေပါတယ်။ Uttar Pradesh ပြည်နယ်စောင်းတာရွာကကြံစိုက်ပြိုးသူဓမန္ဒရာခူမကတော့လွန်ခဲ့တဲ့9နှစ်တုန်းကဝန်ကြီးချုပ်မိုဒီပေးခဲ့တဲ့ဂရီတွေဘာမှဖြစ်မလာဘူးလို့ဆိုပါတယ
်
။ဝန်ကြီးချုပ်မိုဒီကကျွန်တော်တို့ကိုဂရီတွေတော်တော်များများပေးခဲ့ပြီးပြောသလိုမလုပ်ခဲ့ပါဘူး။ကျွန်တော်တို့ရဲ့ထွက်ကုန်တွေကိုဈေးနှစ်ဆတိုးပေးမယ်လို့သူဂရီပေးခဲ့တာပါ။ကျွန်တော်တို့ဘာမှမရပါဘူး
။ဓမန္ဒရာကုမကဝန်ကြီးချုပ်မိုဒီပေးခဲ့တဲ့အိမ်မက်တွေတဲ့နင့်မျောကြရတာကိုနောင်တရနေပေမဲ့လေအခုတခါရွေးကောက်ပွဲမှာလဲဝန်ကြီးချုပ်မိုဒီရဲ့ BJP ပါတီကိုပဲမဲထဲဖို့စိတ်ကူးထားပါလေ။ဘာကြောင့်လဲဆိုတော့တခြားအလားအလာကောင်းတဲ့ပါတီအဖွဲ့အစည်းတစ်ခုမှသူ့မမြင်ရလို့ပါတဲ့။တောင်သူလယ်သမားတွေဝင်ငွေထိုးချသွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တော်နယ်တွေမှာမချေနှက်မှုတွေတော်တော်များများရှိနေပြီး BJP ပါတီကိုအပြစ်တင်နေကြပါလေ။ဒါပေမဲ့လယ်သမားတွေကိုအမေရိကန်ဒေါ်လာ85ဒေါ်လာနဲ့ညီမျှတဲ့အိန္ဒိယရူပီငွေတွေနှစ်ဆင်ထောက်ပံ့မယ်လို့အစားကတည်းကပဲ BJP ပါတီကဂရီပေးထားတာကြောင့်လယ်သမားတွေစိတ်သက်သာလိမ့်မယ်လို့မျှော်လင့်နေပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကပါကစ္စတန်နိုင်ငံထဲမှာရှိတဲ့စစ်သွေးကြွစခန်းတစ်ခုကိုလေကြောင်းတိုက်ခတ်မှုတွေလုပ်ဖို့ဝန်ကြီးချုပ်မိုဒီကအမိန့်ပေးခဲ့တာနဲ့ပတ်သက်ပြီးသဘောကျတဲ့သူတွေ Uttar Pradesh ပြည်နယ်ထဲမှာတော်တော်များများရှိနေပါတယ်။အဲ့ထဲမှာအယောင်မြင့်တေးအရာရှိစဇတ်ဗက်စ်လည်းပါပါတယ
်။အိန္ဒိယ
ကတိုးတက်နေပါတယ်။ကျွန်တော်တို့ရဲ့စီးပွားရေးကလည်းတိုးတက်နေပါတယ်။ကြာခင်တုန်းကပါကစ္စတန်နဲ့ဖြစ်ခဲ့တဲ့တင်းမာမှုမှာဝန်ကြီးချုပ်မိုဒီကခက်ပြက်ပြက်ခက်မှန်မှန်ယက်တီခဲ့သူပါ။သူမို့လို့လဲဒီလိုယက်တီရဲတာပါလို့ပြောသွားခဲ့တာပါ။အခုနောက်ဆုံးထွက်လာတဲ့လူထုသဘောထားကောက်ခံချက်တွေအရ Uttar Pradesh ပြည်နယ်ရဲ့လွတ်တော်အမှတ်နေရာ80မှာ50ကိုဝန်ကြီးချုပ်မိုဒီရလိမ့်မယ်လို့ဆိုပါတယ်။ပြီးခဲ့တဲ့2014ခုနှစ်တုန်းကတော့နေရာ80မှာဝန်ကြီးချုပ်မိုဒီက81နေရာအနိုင်ရခဲ့တာပါ။နိုင်ငံရေးကဲခတ်နီဂျာချောင်ဒရီကတော့ဝင်းကျုပ်မိုဒီရဲ့အချိန်ဝါနဲ့နောက်တစ်ချိန်ထပ်ပြီးတော့နိုင်ရလိမ့်မယ်လို့ BJP ပါတီကမျှော်လင့်နေတယ်လို့ဆိုပါတယ
် Whether he gets a majority is the question mark
ဝင်းကျုပ်မိုဒီမဲအများစုရနိုင်မလားဆိုတာကမေးခွန်းထုတ်เสียပါဒါပေမဲ့သူ့ကိုနောက်တစ်ချိန်ထပ်ပြီးအုပ်ချုပ်စေချင်တဲ့သူတွေရှိတာကတော့အမှန်ပါပဲဘာကြောင့်လဲဆိုတော့ဝင်းကျုပ်မိုဒီဟာအားကောင်းတဲ့ခေါင်းဆောင်တဦးလုံနိုင်စွမ်းရှိသူတဦးအခက်အခဲတွေကိုရင်ဆိုင်ဖြေရှင်းနိုင်သူတဦးဖြစ်မြင်နေကြတဲ့သူတွေရှိပါတယ်ဆိုတော့ဘာဖြစ်လာမလဲဆိုတာကျမတို့ကြည့်ကြရအောင်ပါဒါပေမဲ့ဒီကနေ့အိန္ဒိယကသဘောထားကွဲလွဲမှုတွေအကြီးအကျယ်ရှိနေတဲ့နိုင်ငံတစ်ခုဖြစ်နေပါတယ
်အိန္ဒိယမှာမဲဆန္ဒရှင်တွေရဲ့သဘောထားပြောင်းလဲမှုတွေကလည်းတော်တော်ကြီးကြီးမားမားရှိတာပါ Uttar Pradesh ပြည်နယ်ကထဲမဲ့မဲတွေကတော့အိန္ဒိယနိုင်ငံရဲ့ရွေးကောက်ပွဲရလဒ်တွေအပေါ်မှာတိတိတသားရိုက်ခတ်မှုရှိပါလိမ့်မယ်အခုကျင်းပမဲ့ရွေးကောက်ပွဲတွေကိုဧပြီလ17ရက်ကနေပြီးတော့မေလ19ရက်နေ့ထိအဆင့်9ဆင့်ခွဲပြီးတော့ကျင်းပသွားမှာပါ မေလ23ရက်နေ့ကျရင်တော့မဲတွေကိုရေတွက်မှာဖြစ်ပြီးအဲ့ဒီနေ့မှာပဲမဲရလတ်တွေကိုတရားဝင်ထုတ်ပြန်သွားဖို့ရှိပါတယ
်။ကိုကျော်အောင်လွန်ပါရှင်။အခုတော့ကမ္ဘာသတင်းမီဒီယာတွေတဲကမြန်မာနိုင်ငံအကြောင်းတွေကိုဒေါခင်မြို့သက်ကကောက်နှုတ်တင်ပြထားပါတယ
်။မြန်မာတိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေမှာအကြီးဆုံးဖြစ်တဲ့ UWSA ဝတ်တပ်ဖွဲ့အတွက်ပျော်ပွဲကျင်းပရမယ့်အချိန်ရောက်ပြီး It's party time for Myanmar's largest armed ethnic faction ဆိုတဲ့ခေါင်းစဉ်နဲ့အင်္ဂါနေ့ထုတ် Asia Times စာဆောင်မှာ Anthony Davis ရေးတဲ့ဆောင်းပါးကိုတင်ပြပေးပါရစေ။အင်အားကြီးတဲ့ UWSA Watt တပ်ဖွဲ့တည်ထောင်ခဲ့တာနှစ်30ပြည့်အခမ်းအနားကိုလာမယ့်သတင်းပတ်ထဲပန်ဆန်းမှာကျင်းပတော့မှာဖြစ်ပြီးဒီအခမ်းအနားကိုဘယ်သူတက်လာမလဲဆိုတာအလုံးကစိတ်ဝင်စားနေကြတာပါ။ရှမ်းပြည်နယ်အရှေ့ပိုင်းက Watt တောင်တန်းတွေနဲ့အရှေ့တောင်ဘက်ပိုင်းထိုင်းနယ်စပ်နာကဝနေမည်တလွားမှာပါကျင်းပမယ်ဒီနှစ်ပတ်လည်ပွဲနဲ့အတူကြီးမားတဲ့နိုင်ငံရေးရက်ခတ်မှုတချို့ကြုံလာရနိုင်တယ်လို့ဆောင်းမရှင်ကသတိပေးပါတယ်ဒီပွဲမှာဝအကြီးအကဲဘိုးယောင်ကျန်းကသူ့ရဲ့စီးပွားရေးတိုးတက်မှုနိုင်ငံရေးစီးလုံးမှုနဲ့ဝတပ်ဖွဲ့အင်အားကိုပြသမှာဖြစ်ပါတယ်လွန်ခဲ့တဲ့အနှစ်30ကပန်ဆန်းတော်မျိုးကလေးဟာအခုခါမှာကြီးကျယ်ခမ်းနားတဲ့မြို့ကြီးဖြစ်နေတယ်လို့ပညာသိမ့်မတက်တဲ့တောင်ပေါ်သားတွေနဲ့ဖွဲ့စည်းထားတဲ့လက်နက်ကင်တပ်ဖွဲ့ကလေးဟာလည်း1989တမရော်နဲ့အပြစ်ရဖို့အတွက်သဘောတူညီချက်ရခဲ့ပြီးတဲ့နောက်ပိုင်းတဖြည်းဖြည်းအင်အားကြီးမားလာတာဖြစ်ပြီးအခုတော့တပ်သားက2000ခွဲလောက်ပြန်အရင်တပ်သား1000ခွဲလောက်နဲ့အာရှတိုက်မှာအကြီးဆုံးဖြစ်တဲ့အစိုးရမဟုတ်တဲ့လက်နက်ကင်တပ်ဖွဲ့ဖြစ်လာနေပါပြီတဲ့။ဒါအပြင်ဝတ်တပ်ဖွဲ့အနေနဲ့ဒီခန္ဓာဟာနှစ်ပေါင်း30လောက်ကိုပိုင်အုပ်ချုပ်ခွင့်နဲ့နေလာတဲ့တိုင်းဒေသလက်နက်ကင်အဖွဲ့တစ်ဖွဲ့ရဲ့အနေအထားကိုမီးမောင်းထိုးပြနေမယ်ဆိုတာကိုသူတို့ကောင်းကောင်းသိပါလေတဲ့ဒီပွဲကိုအနီးကစောင့်ကြည့်တဲ့အကြောင်းရင်းအတော်များများရှိတဲ့ထဲကအခမ်းအနားအတွက်ဘသူကိုဖိတ်တယ်ဘသူတက်လာမယ်ဆိုတာကစိတ်ဝင်စားစရာပါတဲ့ဖိတ်ကြားထားသူတွေထဲမှာ NCA အဖြစ်ရစာချုပ်ကိုလက်မှတ်ထိုးထားသူရောထိုးမထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့အများပြားကခေါင်းဆောင်တွေပါဝင်ပြီးဘသူတွေတက်အောင်မယ်ဆိုတာကိုမသိသေးပေမဲ့ဖိတ်ကြားထားတဲ့ဒီအစိုးရအာရှရေးရအထူးတန်တမန်ဆန်ကိုကျန်းကတော့တက်အောင်မှာဖြစ်ပြီးယူနန်ပြည်နယ်အစိုးရနဲ့ဂုံဒီရှိပုံကိုယ်တွေပါတက်အောင်မယ်လို့မျှော်လင့်ထားတာပါဒါတဲ့စိတ်ဝင်စားစရာကောင်းတာကနေပြည်တော်ကနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်စစ်တပ်အကြီးခဲဗိုလ်ချုပ်မှုကြီးမင်းအောင်နိုင်နဲ့ဦးတန်းရွှေအပါအဝင်အငိမ့်စားတက်မတော်အရာရှိကြီးတွေကိုပါဖိတ်ကြားထားတာမို့ဘသူတက်ရောက်လာမယ်ဆိုတာကိုစောင့်ကြည့်ရမယ်လို့ဆိုပါတယ်ဝါတပ်ဖွဲ့နဲ့တက်မတော်နဲ့အပြစ်ရသဘောတူစာချုပ်ချုပ်ရမှာအခေယဖြစ်တဲ့ဗိုလ်ချုပ်ကြီးဟောင်းခင်းညွန့်နဲ့တက်မြက်တဲ့ဝါခေါင်းဆောင်အပေါ်မှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့သဘောထားဘလို့ရှိမယ်ဆိုတာကလည်းစိတ်ဝင်စားစရာပါတဲ့အခုတက်မတော်နဲ့အပြင်းထန်တိုက်ပွဲဆင်နွှဲနေတဲ့AA ရခိုင်လက်နက်ကိုင်တပ်ဖွဲ့ကလည်းဝါတပ်ဖွဲ့လိုပဲကိုပိုင်အုပ်ချုပ်ခွင့်ကိုတောင်းလာနေတာကြောင့်ဒီဝါတပ်ဖွဲ့ကကျင်းပတဲ့ပွဲကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဘလို့သဘောထားမယ်ဆိုတာကစိတ်ဝင်စားစရာဖြစ်နေတယ်လို့သုံးသပ်ထားပါတယ်
ဒေါခင်မျိုးသက်တင်ပြပေးသွားတာပါရှင်အခုကတော့မနေ့ခင်းတိုင်းနားဆင်နေကြအမေရိကန် EDN သုံးအင်္ဂလိပ်သင်ကန်းစာတွေကိုလေ့လာနိုင်ကြပါပြီဒေါ်လှလှတန်စီစဉ်တင်ဆက်ပေးနေပါတယ
်ဒီကနေ့နဲ့တင်ပြမယ့် EDN အသုံးက
Bad mouth.
ဖြစ်ပါလေ ဆာလုံးပေါင်းက B A D bad ကဆိုတာမကောင်းတာ M O U T H mouth ကပါဇက်ဆိုတော့စကရိုက်ကလုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ပါဇက်ကဆိုတာမကောင်းတာပေါ့ရှင် idiom အဓိပ္ပာယ်ကလည်းခက်စင်စင်လို့ဆိုရပါလိမ့်မယ်သူများအကြောင်းမကောင်းပြောတာနှိမ်ပြောတာကဲ့ရဲ့ပြောတာအတင်းပြောတာဆိုရင်ဒီအသုံးကိုရည်ညွှန်းပြောလို့ရပါလိမ့်ဒီတော့နေပတ်တယ်လို့ George ကိုပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Mary bad mouths her husband everywhere so he got fed up and is planning to divorce her
Mary ဟာသူ့အမျိုးသားရဲ့အတင်းကိုနေရာတကာမှာလိုက်ပြောနေတာပဲဒါကြောင့်လေသူ့အမျိုးသားကစိတ်ကုန်ပြီးတော့ခုတော့ကြွားရှင်းဖို့ပြင်ဆင်နေပြီလေလို့အထိပ္ပာယ်ရပါလေဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
Mary badmouths her husband everywhere. So, He got fed up and is planning to divorce her.
Tin pyo me, tu mya a chang ma kaung pyo me, ke ye pyo su me su yin be lu pyo ma le?
Bad mouth.
Lu pyo lu ya ba de. A ra ga ro di ka ni ma ne tin pya ki de e chim a thong me phit ba de.
Season to set American Indian to English Tingan Sabrigo, Chmaruye, TV CC Male, Tolu, Penny Barishi, a quarrel Ingani, Nyabai, Daya Lila, Season Go, Pianle, Tolu, Pimaba, Tolu to Masumone to Gutanyunga, Season to set Tabari.
Minglavakmia, Ingani, Nyabai, Daya Lila, Season Anibu, Chuzuari, Tonor Dini, Sunume, John Yagado, Energy, Suya, Tonita, Chinigo, Kepiama Pipare. ပြောင်းလဲရမယ်ဆိုတဲ့ကြွေးကြော်သံနဲ့လူလူရဲ့တခဲနဲ့ရွေးကောက်ခံခဲ့ရတဲ့အန်အဒီအစိုးရအာဏာယူလာခဲ့တာခုဧပြီလမှာ၃နှစ်တင်းတင်းပြည့်သွားပါပြီ။၃နှစ်တာအစိုးရရဲ့လုံဆောင်ချက်တွေနဲ့ပတ်သက်လို့အခုကျွန်တော်တို့ဒီဒိုင်အလီလိုက်စီစဉ်မှာ၃တပ်ကဲဖြတ်ကြမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပြီးမဲ့ပုဂ္ဂိုလ်နှုတ်ရှိပါတယ်။ပထမတူကတော့မြို့သားဒီမိုကရေစီဖွဲ့ချု အရင်ဆုံးကိုမျိုးရန်အောင်တိန်ဖိတ်ခေါ်ကြပါလေကိုမျိုးရန်အောင်တိန်ကြားပါလားခင်ဗျာ
ကြားပါတယ်
ဟုတ်ကဲ့ကိုမျိုးရန်အောင်တိန်အရင်ဆုံးတော့ကျွန်တော်ကနည်းအကောင်းမဲ့မြင်တဲ့ဟာနဲ့ချီးကပ်ကြပါတယ်အခု NDI အစိုးရ3တာကာလအတွင်းမှာ achievement တွေပေါ့နော်အောင်မြင်မြင်လုပ်နိုင်တာတွေရှိမယ်ဆိုရင်ကိုမျိုးရန်အောင်တိန်ဘာတွေများသုံးသပ်ထားတာဘာတွေများတွေးထားတာရှိပါလေခင်ဗျာ
ဒီကဒီကနာမခိုးဘောဗျာဇမမရပတ်စံကိုဒီလိုတုံကြာတုံးစားအကောင်းဆုံးချက်ပဲ
အဲ့တော့လက်တွေ့မှာဒီနိုင်ငံဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်လို့ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ရောနောက်တစ်ခုကယူကောက်ပွဲမှာပြောခဲ့တဲ့ဂရီကွေတွေနဲ့ပတ်သက်လို့စောင့်ဆောင်မှုတွေဘာတွေများလှုပ်ဆောင်နိုင်တာရှိပါလဲခင
်ဗျဒီကောင်းမှာကျလို့ဖြစ်နေတဲ့ဒီကတူဂရီကွေတွေဆိုအကောင့်တက်ဖို့ပို့ချူစားပါတယ်ဒါမှလည်းကျွန်တော်တို့လက်ရှိမှာဒီကိုအုပ်ချုပ်နေတာကအစိုးရနှစ်ဖွဲ့ဖြစ်တယ်ဆိုတာကတော့ဒီမှာရင်းပယ်လို့မရဘူးထင်ပါတယ်ဒါပေမဲ့ဒီဘုအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ကျွန်တော် accounting ပုံစံကိစ္စတွေရှိပါတယ်ဒါလက်ရှိတွေ့ရမှာဖြစ်ပါတယ်ဆိုတော့ကျွန်တော်တို့အစိုးရနဲ့ပတ်သက်ပြီးတော့အကောင်းဆုံးကျန်တဲ့ကိစ္စတွေအစိုးရကဒီဒီကိုသိဆိုင်ရှိတယ်ဒီနဲ့ပတ်သက်ပြီးတော့ဒီဒီမစိုက်တဲ့ကိစ္စတွေဆက်မဆူပါစဉ်းစားတိုင်းဝင်ကြည့်တော့တော်လေးမကိုထောက်ချိုက်တာရေပုံစံမျိုးအစပေါ်မြဲဘာလို့ဒီဒီမှာဒီအတွက်အမြင်နဲ့ရှိနေဆိုတော့အကောင်းဆုံးကိစ္စလားဒီဒီကိုမျက်နှာမူရဲ့အစိုးရပါဘူးကိုအချင်းချင်းပြင်နေတာမျိုးဆီအောင်မဟုတ်ပါဘူး။အဲ့ဒါအရင်အကောင်းကြီးဖြစ်ပါ
။ဟုတ်ကဲ့။လက်ရှိပြောမယ်ဆိုရင်3နှစ်တာဒီအစိုးရအနေနဲ့ရင်ဆိုင်နေရတဲ့အခက်ခဲကြီးမားဆုံးအခက်ခဲဆိုရင်ဘာလို့စိန်ခေါ်ချက်ဆိုရင်ဘာလို့ပြောနိုင်မလဲခင်ဗျ
။ကြီးမားဆုံးအခက်ခဲပြောရင်တော့အစိုးရတပီအစိုးမင်းကြတာပေါ့ဗျာ
။ဟုတ်ကဲ့။အဲ့ဒါကဘယ်လိုသဘောလဲ။ခုနကပြောတဲ့အစိုးရနှစ်ရက်ရှိနေတဲ့သဘောကိုပဲရည်စူးတာလား
။အစိုးရတပီအစိုးရမင်းကြတာဆိုတာနိုင်ငံတော်အစိုးရဆိုတာကနိုင်ငံတော်ကိုအစိုးရလေလေအုတ်ချုပ်ဖွဲ့ရှိရမယ်လေအုတ်ချုပ်ရေးဥပဒေကျူရင်သာပါတော့တော့အုတ်ချုပ်ရေးမနိုင်ပါကျွန်တော်ကတကယ်ကိုအုတ်ချုပ်ဖွဲ့ရှိရမယ်လေအခုကတကယ်ကိုအုတ်ချုပ်ဖွဲ့မရှိဘူးအဲ့လိုအခြေအနေဖြစ်နေတာကိုအဲဒါအကြီးပါဆုံး challenge ပဲ
ဒါပေမဲ့တကယ်လက်တွေ့မှာအုတ်ချုပ်ရေးအာဏာက NDI အစိုးရလက်ထက်မှာပါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုယ်နိုင်ကလည်းဒီအစည်းအဝေးတွေကိုကြီးကြပ်ပြီးတော့ဖွံ့ဖြိုးရေးကိစ္စတွေလှုပ်ဆောင်နေတာရှိပါတယ်ခင်ဗျာအဲ့တော့ပြောရမယ်ဆိုရင်ကိုလုံနိုင်တဲ့ဘောင်တွင်းကကိုဘယ်လောက်ထိလုံနိုင်ပါလဲခင်ဗျာဆိုလိုရကကာကွယ်ရေးပြည်ထရေးလိုကိစ္စမျိုးတာထားပေါ့ခုနကိုပြောကိုလုံနိုင်တဲ့စီးပွားရေးလိုကိစ္စမျိုးတွေလူမှုရေးလိုကိစ္စမျိုးတွေနောက်ဒီအကေတိုင်းသားဒီနဲ့ဒီစစ်ဆေးရေးလိုကိစ္စမျိုးတွေပေါ့ငင်းငယ်ကိစ္စမျိုးတွေဘယ်လောက်ထိလုံနိုင်ပြီလို့ယူဆပါလဲ
စီးပွားရေးကိစ္စလို့ဆိုလို့ရှိရင်မပြီးစီးပွားရေးထူးဆန်းနေအကြောင်းလဲဆိုတော့တော့ဆုံးနေတဲ့နေကစီးပွားရေးတွေမျိုးစီးပွားနဲ့ကြောင့်ရဲ့ဒီတင်းသာတာဆုံးလို့ရလက်ပတ်နေကြရတဲ့ဒီလိုနဲ့လက်ပတ်နေစီးပွားရေးပေါ့ကျွန်တော်စီးပွားနဲ့ထက်မှာမျိုးစီးပွားကိုမျိုးစီးပွားကိုအပြတ်အသတ်နေနေပြီးတော့နိုင်ငံတော်ရဲ့တင်းသာတာကိုထုတ်မကြောင်းတော့ဘူးဒါတစ်ချက်နောက်တစ်ခုကကြတော့ဒီပြီးခဲ့တဲ့ဆက်ဆူရပေါ့ဆောင်ပေါ်ရှိတဲ့ဆက်ကဆန်အချက်တွေဆက်ဆူမျိုးခဲ့တဲ့ဒီပေါ့လုံငယ်ရှင်တွေပေါ့အဲလုံငယ်ရှင်တွေကဒီနည်းနဲ့ဒီမလောက်ကြဘူးအဲ့တည်းဒီလောက်ကြဘူးတခုကကျန်ပြီးပခောက်ကိုကျွန်တော်မူဆက်ခံရတယ်အဲ့ဒါကြောင့်ငွေနဲ့ချင်းနည်းနဲ့မဟုတ်ဘူးကျွန်တော်မရရှိခဲ့ဘူးအဲ့လိုအခြေအနေတွေမှာကျွန်တော်ကစီးပွားရေးအရာစင်ဆောင်မှုတွေပေါ့ကြုံတွေ့ခဲ့ရတယ်ဒီကအထင်တော့စီးပွားရေးဆိုတာကကျွန်တော်ကတော့လက်ပတ်နဲ့တွေးလို့မျိုးပဲတွေးဆိုတာငွေပဲအဲ့ငွေကတော့ရှောက်ကြခဲ့တာငွေစီးပွားနဲ့စင်စားတာပုံနဲ့ပတ်စံနေတယ်ဒါရကရခဲ့တဲ့ပတ်စံအဲ့ဒါကျွန်တော်မရှိခဲ့ဘူးအဲ့ဒါကိုကျွန်တော်ရုံးခဲ့တယ်
အဲ့တော့ကျွန်တော်မေးချင်တဲ့နေကောင်ကအဲ့မွေးစေဝါးကြီးကိုဆက်လက်ဆုံးလုပ်ခွင့်ပေးမှလားကျန်စန္ဒတီကိုဆက်လက်ပြီးတော့နိုင်ငံတော်ကနေကျိုးနေကိုဆက်ပေးခွင့်ပေးမှလားဆိုတဲ့နေကောင်ဖြစ်လာတယ
်ကိုမျိုးရံကတိတ်ဒီထဲမှာခဏနေပုံမှုပေါ့နေပေးပါအောင်ခင်ဗျာနောက်ပိုင်းမှာတော့ကျွန်တော်လူထောက်ခံမှုနဲ့ပတ်သက်ပြီးထပ်ဆွေးနွေးတော့ဖို့ရှိပါတယ်မြင်းမြန်တော့ဖို့ရှိပါတယ်ဒေါက်တာတစ်ဆွေဖိတ်ခေါ်ကြပါလိမ့်ခင်ဗျာဒေါက်တာတစ်ဆွေအရင်ဆုံးမှာပဲဒီ NLD အစိုးရရဲ့၃နှစ်တာကာလအတွင်းမှာ achievement တွေပေါ့သူစွမ်းဆောင်နိုင်တဲ့ဘာတွေများရှိတယ်လို့ဒေါက်တာတစ်ဆွေသုံးသပ်မိပါလဲ
ဒါကဗျာကျွန်တော်1962ကနေစပြီးတော့တက်လာလို့ရှိရင်အခု NLD တက်လာတဲ့အစိုးရဟာ၃နှစ်ကာလဟာပြီးခဲ့တဲ့1950လောက်ကအုပ်ချုပ်တဲ့အစိုးရနဲ့မတူတဲ့အစိုးရတရက်အနေနဲ့ခိုင်ခိုင်မာမာတည်တည်ငြိမ်ငြိမ်ယက်တည်နိုင်စွာရှိခဲ့တယ်လို့ကျွန်တော်ကမြင်ပါတယ်ဒီအစိုးရရဲ့အုပ်ချုပ်နေမှုအားလားကိုဘယ်သူမှဟိုအင်္ဂလိပ်စကားပြောရင် challenge လုပ်တဲ့အတန်တွေတုံ့နဲ့တော့မကြားခဲ့ရလို့လေ NLD ဟာတည်ရှိနေတဲ့အချိန်နဲ့အမှန်ပေါ်မှာသူလုံနိုင်စွာရှိသလောက်လုံနိုင်စွာရှိခဲ့တယ်လို့ကျွန်တော်ပထမအချက်အနေနဲ့မြင်ပါတယ်ခင်ဗျာ
โอเคครับแล้วတစ်ချိန်တည်းမှာပဲကျွန်တော်နောက်တစ်ခုမေးချင်တာကလက်ရှိ energy အစိုးရကသူ့လက်ထက်မှာရှိနေတဲ့အာဏာနဲ့ပတ်သက်ပြီးတော့နောက်တစုံတရာရွက်ောက်ပွဲမှာတော့ကတိကဝေးပြီးခဲ့တဲ့ကိစ္စတွေကိုဘယ်လောက်များဆွမ်းဆောင်နိုင်ခဲ့ပါလဲ
အဲ့ဒီအတန်းတာပြောရတာတော့နည်းနည်းခက်ပါခင်ဗျဟိုရန်နှုံးပြီးဆွမ်းဆောင်နိုင်ခြင်းမရှိဘူးလို့တော့ကျွန်တော်ဝန်ခံမှာဖြစ်ပါတယ်တိုးတော့ဒီပြီးခဲ့တဲ့ဂရီကိုတက်နိုင်ဆုံးပေါ့နေ့လရက်ဒီရှိတယ် energy ကြိုးစားနေတယ်ဆိုတာကတော့ကျွန်တော်တို့အိမ်မှတ်ကြပါပါအောင်မြင်မှုအတိုင်းဒါကပြောမှခက်ပြီးတော့ဒီကိစ္စကလည်းတခါတည်းပြီးသွားမှာမဟုတ်သေးပဲနဲ့သူကငါတို့သုံးနှစ်အတွက်မှဒါတွေလုပ်မယ်လို့ပေးခဲ့တဲ့ကတိလည်းမဟုတ်ပဲနဲ့ဒီဂရီဒီကိုသူကဟိုကြိုးစားပြီးလုပ်မယ်ဆိုတော့ဂရီတိုင်းတော့ဟိုတည်တဲ့အစိုးရတရားလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဒါဆိုရင် energy အစိုးရကသုံးနှစ်တာကာလမှာအကြီးမားဆုံး challenge ပေါ့နော်အတ္တကဆုံးသူ့အတွက်စိတ်ခေါ်ချက်လို့မြင်နေရှိမယ်ဆိုရင်ဘာလို့မြင်ပါလဲခင်ဗျ Protein ဆွေ
ကျွန်တော်မြင်မှန်းကတော့အစ်စ်ပေါ်လာတဲ့လက်နက်ကင်တက်ခိုက်မှုတွေပေါ့နော်လက်နက်ကင်အဖွဲ့အစည်းတွေရောလက်နက်ကင်တက်ခိုက်မှုတွေနဲ့နိုင်ငံတကာကအရင်ရတဲ့တောင်မှဆိုးတဲ့အရင်နေအဆက်ဖြစ်တဲ့ဖိအားတွေတွန်းအားတွေနောက်များစွာရင်ဆိုင်ခဲ့ရတာဟာဒီ energy အစိုးရဟာပူသိမ့်စင်အစိုးရတဲ့တောင်မှပို့ပြီးတော့ဆိုးတယ်လို့တောင်ကျွန်တော်ကမြင်နေခင်ဗျ
โอเคတပ်ပေါ်နဲ့ဆက်ဆံရေးဘိုင်းပါတော့ဘယ်လိုမြင်လဲခင်ဗျပထမအချိန်ကြီးကနေပြီးတော့နောက်ပိုင်းမှာဆက်ဆံရေးကောင်းလာလားဆိုးလာလားဘယ်လိုများမြင်ပါလဲခင်ဗျဒီ၃နှစ်တာကာလအတွင်းမှာ
အဲ့ဒါလည်းအပြောရတော့တော်တော်ခက်တယ်ခင်ဗျဒေါ်အောင်ဆန်းစုကြည်ကအဓိကဦးဆောင်ပြီးတော့ဒီတပ်မတော်နဲ့ဆက်ဆံရေးကိုဆောင်ရွက်နေတယ်လို့ကျွန်တော်မြင်တယ်အစောပိုင်းမှာတော့ကဟိုတပ်မတော်ကို COE သဘောနဲ့ဆောင်ရွက်နေသလားလို့ထင်တာပေါ့နော်ဒါအထင်ပဲဖြစ်ပါတယ်အဲ့ဒီအထင်ပေါ်မှာအဲ့လို COE လုံးလို့ဟိုအကျိုးရသည်သလားအကျိုးမဲသည်သလားဆိုတော့မိကောင်းတော်ကြားထဲမှာတက်လာရဲ့ခင်ဗျ။အဲကြောင့်အခု၃နှစ်တာပြီတော့လည်းပဲအဲ့ဒီလိုပေါ့ဒီတက်မတော်ပေါ်မှာအစိုးရတာလိုက်ရောတာပူပေါင်းဆက်ဆံရတာဟာ energy party အစိုးရအခုလက်အတွက်မဟုတ်ဘဲနဲ့တိုင်းပြည်ရဲ့အကျိုးစီးပွားဟာတကယ်ပဲကျွတ်ပြတ်ရတာလားဆိုတော့မိကောင်းကတော့ဟိုဆက်ရှိနေသေးတယ်။သို့တော့ကျွန်တော်မြင်တာကတော့အဲ့လိုမှမလုပ်ရင်ဒီတက်ဒီဆိုတဲ့အချိန်ကြီးတွေရောက်ကောင်းရောက်နိုင်မယ်ဆိုတဲ့အတွက် energy ရွေးချယ်တဲ့လမ်းကတော့အောင်မြင်မှုအတိုင်းတားလဲမေဖို့ထုတ်ချက်ရှိပြီမလို့ဒါရွေးချယ်မှုမှန်တယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျာကိုမျိုးရန်အောင်တင်ဒေါက်တာတက်ဆွေလေးလိုင်းပေါ်မှာခဏနေပေးပါဦးခင်ဗျာကျွန်တော်တချို့သရရှင်ရဲ့စာတွေဖတ်ချင်ပါတယ်ဦးကိုကိုအောင်ဆိုရက်လူကပေးစာနံပါတ်1ကုန်စည်နှုန်းတွေ၃နှစ်မှာ၃ဆကြီးလာပါတယ်တဲ့နံပါတ်2ရခိုင်စစ်ပွဲတွေဖြစ်လာပါတယ်နံပါတ်3တန်ဖိုးနဲ့အင်အားတွေမှာမြန်မာတိုင်းသားမဟုတ်တဲ့လူမျိုးကြောင်တွေဖြစ်လာပါတယ်နံပါတ်4တိုင်းနဲ့ပြည်နယ်တွေမှာတန်ဖိုးနဲ့အင်အားတွေမရှိဘူးနိုင်ငံခြားဝင်ငွေချီးပြီးတော့ရန်ကုန်ပြုပြင်မယ်ဆိုရင်နိုင်ငံခြားဝင်ငွေကဘယ်လောက်ထိပြင်ရမှာလဲတခြားတိုင်းနဲ့ပြည်နယ်တွေဖွံ့ဖြိုးတိုးတက်ဖို့မစင်စားတော့ဘူးလားဆိုပြီးတော့ဥကုတ်ကောင်မိကုံထုတ်ပါတယ်နည်းဆက်ဆက်ပြီးတော့လူလူရဲ့ထောက်ခံမှုနဲ့ပတ်သက်လို့ပါကျွန်တော်မေးချင်ပါတယ်အရင်ဆုံးကိုမျိုးရန်အောင်တင်ကိုမေးချင်ပါတယ်ပြောရမယ်ဆိုရင်တော့အဲကျွန်တော်တို့ဒီ၃နှစ်တာကာလအတွင်းမှာဝေဖန်တန်ဒီဒီနိုင်ငံရေးသုံးသပ်သူတွေရဲ့ဝေဖန်တန်တွေလည်းအမျိုးမျိုးရှိပါတယ်ခင်ဗျာလူလူထောက်ခံမှုကအနေဒီပေါ်မှာကြဆင်းသွားလားပိုတိုးလာလားကိုမျိုးရန်အောင်တင်ရဲ့အမြင်သိချင်ပါတယ်အရင်ဆုံ
းကျွန်တော်တို့အနေဒီကကြီးတူကိုကိုစားကြည့်တယ်ကြာတော့ကြီးတူကိုစားကြည့်တယ်ဆိုတော့ကကြီးတူကိုစားတမတော်ရဲ့မဆိုင်တဲ့လုပ်ဝင်လုပ်နေတာကိုဖျက်ရှားပေးနေတဲ့ဖွဲ့ပေါ့ဗျာနော
်ဟုတ်ကဲ့
ဆိုတော့ကြီးတူကအနေဒီကိုကိုစားစေပါဝင်ကြီးကိုစားစေပါဒါကလည်းပဲဒါကင်းကစမခဲ့တဲ့ငွေရုပ်ောက်ပဲကသိသိခံနေပါတယ်။ဒီသူကအဲနေဒီကိုမချစ်မရတော့ဖြစ်တယ်။မချစ်မရဆိုတော့အထူးသဖြင့်အဲနေဒီကိုဥစားတဲ့လိုက်ကိုသက်ကုန်အင်အားစုကြီးဖြစ်ပါတယ်။နံပါတ်၁ကရပ်ပတ်ဒီမှုအဖွဲ့စီ
Number 2, negative John is shot today. Number 3, media re. Number 4, tanda number ka ikwe city. Number 5, tanda number ka party go. Energy ko jung ga ke re, energy ko bo ache re. Na be me energy ga new ba ya si ye so re gao se au ma. Chobo jo me asin di au. Takka takka takka. Chu za jin ne, kuna chano lo ko a be ke phwe na bo ne. We got to look at it. You know, some of them are not belong to the legal nature of Asia. Generally, a sewer of pretty, you do it in no time, a sewer of which today, you do so on which today. And some look, you do good number with you, Benny, eh? Some of them got go, I do, you will have to make it to Asia. But only so though, then you know, no joy, some of them look at this, so she. နိုင်ငံတော်မှာအရေးကြီးဆုံးမိခင်နိုင်ငံမှာဆိုရေးကြီးဆုံးပြည်ပညာရေးဖြစ်တယ်။တော့ကြောင့်ပညာရေးဝန်ထမ်းတွေကိုလွတ်တော်တွေမှာထားတဲ့နေကြောင်းနေတယ်။အဲ့ဒါမျိုးပေါ့။အဲ့တော့ဘာကွေးဥပ္ပိချုပ်ဒီငဆန်းရတာလို့ထားတဲ့ဆိုလို့ရှိရင်ပညာရေးဝန်ကြီးတွေအလားပြီးမရှိထားတဲ့ဘူးလား။ဘာကြောင့်လဲဆိုတော့တကယ်တမ်းကျတော့နိုင်ငံတစ်ခုကိုတည်ဆောက်နေတာကလက်လက်မဟုတ်ဘူးပညာဖြစ်တယ်။အ
မှုတွေရှိတယ်။ဆိုတော့ကျွန်တော်တို့ဆရာနဲ့ပတ်သက်ပြီးတော့ရှင်းရလို့ရှိရင်ဒီကဲ၃နှစ်အတွင်းမှာတမန်တော်နဲ့သင်ပြောင်းလှုပ်ရှင်းလှုပ်ရှင်းလှုပ်ရှင်းနေပဲရင်းချင်းဖြစ်စင်နေမှာအောင်းမင်းဝတ်ဆိုင်ပြပတ်ခါလေးပဲအန္တရာယ်ဒိုင်းရဂျမန်ဆိုင်ရခုနဆရာပြောခဲ့တဲ့မျိုးပဲသူတို့ဘိုင်းပြစမှုကိုခံရတယ်လေမကြောက်နဲ့ဆိုတော့ဒီဒီအန္တရာယ်ကဒေါန်ဆန်းစစ်ကြီးကဂျောင်းဝင်ပြီးတော့မှဆံပြီးနေတာကိုပြီးတော့စီဝါရေးရကြည့်လို့ရှင်လေးပဲငါတို့လည်းပြက်နေတဲ့ဒိုင်းစီဝါရေးဝေစီဝါစီဝါရေးနော်ပြန်စားတာထုံးနေစီဝါရေးလည်းမရှိဆိုတော့စီဝါရေးကစမှာလို့ဖြစ်လာတယ်ထို့တူအရင်စစ်အစိုးရထိကြမွေးရခဲ့တဲ့စိုးနီခေါ်ခေါ်ငှက်စီခေါ်သူတို့ကလည်းပတ်စံချုပ်ပြီးတော့ဒီလိုမဖြစ်အဲ့လိုအရှင်နေကြရင်ဆိုင်နေကြတယ်ဒါမနဲ့ဒီအခြေအနေကဘူးချမစတင်ကြော်လွားနေပြီလို့ကျွန်တော်ပြောတယ
်ဟုတ်ကဲ့ကျွန်တော်ဒီနေရာမှာနည်းနည်းဝေဖန်သူတွေဝေဖန်လေးရှိကြတဲ့ချက်ချက်ကျွန်တော်မေးချင်ပါတယ် NLD အစိုးရကတအဓိကအုပ်ချုပ်ရေးပိုင်းဆိုင်ရာကိုကင်တွယ်တဲ့နေရာမှာလူရွေးချယ်တယ်ပေါ့နော်လူရွေးချယ်တဲ့နေရာမှာမကြိုက်ကြဘူးတချို့ကမကြိုက်ကြဘူးဆိုတော့အရင်တုန်းကလူဟောင်းတွေပါတာရှိတယ်နောက်တစ်ခုကလည်းရွေးချယ်ထားတဲ့လူပေါ်မှာမကျေနပ်ကြတာရှိတယ်ဒီပေါ်မှာဝေဖန်မှုတွေတော်များရှိပါတယ်အထူးဖြင့်ဝန်ကြီးအဖွဲ့တွေပဲဖြစ်ဖြစ်တိုင်းနယ်ပြည်နယ်မှာပဲဖြစ်ပြည်သူ့စစ်မှာပဲဖြစ်ဖြစ်အဲ့တော့ဒီရွေးချယ်မှုတွေပတ်သက်လို့မှန်ကန်သိလျော်မှုရှိမရှိဝေဖန်ကြတဲ့ပုံမှာကိုမျိုးရအောင်သိဘယ်လိုမြင်ပါလဲ
မင်းကန်စစ်တော်မှုရှိမရှိဆိုတာကျွန်တော်အလုံးစုံမသိပါဘူး။ဒါမင်းဒေါန်ဆန်းစုကြည်ရွေးချယ်ခဲ့တဲ့ကိစ္စပါ။ကျွန်တော်အမြင်မှာပြောလို့ရှိရင်တော့ကျွေးရွေးချယ်မှုတွေကဂျူခတ်တီလိုမျိုးလေဗျာ။ဂျူခတ်တီရွေးချယ်တော့နိုင်ငံရေးအမြင်ရှိပြီပေါ့။မေစုပြောချင်တဲ့အဲတောင်းချင်တဲ့အကြောင်းပေါ်မှာတော့ဒီကြောက်လာလို့ဆိုနေရဗျာ။ဒါတော့ဂျူခတ်တီကိုရွေးရအတွက်ကိုကောင်းတဲ့အချက်တော့လုံငန်းကိုတိကျကောင်းမှုဆိုတာလုပ်နိုင်တယ်ဒီမှာကကောင်းဆုံးချုပ်တက်ကတော့ရှိနေမှာပဲ။ငွေသမားကိုရွေးလို့ရှိရင်တော့ပထမတည်းကိုကြည့်လိုက်။အထူးမသိ။ငွေသမားလူရဲကံရဲ့စက်ပါတက်တူတတိရှိတယ်ပထမတည်း။လူရဲကံရဲ့ရှိတယ်။ဒါမင်းလေငွေအတွေ့အကြုံရှိတဲ့အတွက်ကြောင့်အမှန်ရင်းနေရှိတယ်။ဒါမျိုးပေါ့။ကောင်းဆုံးချုပ်တက်ကတော့ရှိနေမှာပဲ
။ဟုတ်ကဲ့ခင်ဗျာ။
ဒီပုံမှာကျွန်တော်ပြောလို့ရှိရင်တော့အဲ့ဒီမှန်နေပြောလို့မရဘူး။ကောင်းဆုံးချုပ်တက်တာရှိမှာ
ကျွန်တော်ခုနလူထောက်ခံမှုနဲ့ပတ်သက်ပြီးတစ်ဆက်သေးမေးချင်တာကတိုင်းသားဒေသတွေကိစ္စပါတိုင်းသားဒေသတွေမှာပြောရမယ်ဆိုရင်ကယားပြည်နယ်မှာဖြစ်တဲ့ကိစ္စမွန်ပြည်နယ်မှာဖြစ်ခဲ့တဲ့ကိစ္စဥမာတရားကိစ္စမျိုးတွေကြောက်ရွံ့ဘုံကျုံဆန်ကြောက်ရွံ့ကိစ္စမျိုးတွေဒီပေါ်မှာတိုင်းသားတွေရဲ့ထောက်ခံမှုကျဆင်းလာတယ်လို့သုံးသပ်ကြတာရဲ့ဝေဖန်ကြတဲ့ survey တွေမှာလည်းတွေ့ရပါတယ်ခင်ဗျာအဲ့တော့ဒီအချိန်ကြီးကနဲ့ပတ်သက်လို့ကိုမျိုးရံအောင်တင်ရဲ့အမြင်ဘယ်လိုရှိပါလဲတကယ်လာမယ့်2020ရွေးကောက်ပွဲမှာတိုင်းသားဒေသတွေမှာ NLD ရဲ့ထောက်ခံမှုကရင်းအားလို့ရပါမလား
ကျွန်တော်ဥမာပြောရတဲ့ချက်တွေရှိပါလေကျွန်တော်တို့ချက်တယ်မှာဒီ energy အဓိကမှာမေးပြီးဖြစ်ခဲ့တဲ့တော့နိုင်ငံတကာမှာရှာတူတွေ CS အဖွဲ့စီးတွေတော့ media တွေနိုင်ငံတိုင်းတိုင်းနိုင်ငံပေါ့ကြည့်နေတိုင်းတိုင်းနိုင်ငံတိုင်းတိုင်းနိုင်ငံအဖွဲ့စီးတွေစောင့်ရအဖွဲ့စီးတွေရဲ့အဖွဲ့ချုပ်ကိုမေးမြန်းနေကြတယ်။ဘောကြီးဒါမင်းတော့သူကမတင်နေလေအခုချစ်တွေရှိရပါလေ။ဘုတ်ချစ်တွေရှိခဲ့လို့လည်းပဲဘလို့ချစ်နေဖြစ်ခဲ့တာပဲ။ဒါပေမဲ့ဒါကြောင့်ဒီမြန်မာ online နဲ့တိုင်းသောအဖွဲ့အစည်းတွေဒီနိုင်ငံပေါင်းစုတွေပေါ်ရှိနေတာပါ။ဥက္ကဋ္ဌုံတို့ SNL တို့နိုင်ငံကိုတက်ကြရှိတဲ့အဖွဲ့အစည်းတွေတွေ့ရအောင်ဗျ။
့အားကြံချက်ပဲကျောင်းတော်ကယူနီအဖွဲ့အစည်းတွေကမတွေ့ရဘူးပေါ့ဗျာဆိုတော့အင်ဂျင်ဒီကိုမကျန်တဲ့ကြာစီကောင်းရှိနေတယ်ဒါမင်းအင်ဂျင်ဒီကိုစခန်းတော့မဟုတ်ဘူးအနားရှင်းအစိုးရနဲ့လက်ပြဝမျိုးမဟုတ်ဘူးဟုတ်တယ်အင်ဂျင်ဒီမှာအနားချက်တွေရှိတယ်ဒီပြန်ပြန်ရှိတယ်ဒါကိုလည်းအနေကောင်းဆောင်တွေကိုအနေကောင်းဆောင်တွေကရေးစားမိနေတာရှိနေပါဘူးချို့မကျေလက်ချက်တွေရှိနေတာကတော့စုံမခံရမယ်ဒါပေမဲ့နောက်ဆက်ရောက်ပွဲမှာဒီကိစ္စတွေပေါ်မှာကျွန်တော်ကသင်္ကေတရှိပြီးတော့မှလူမျိုးအလုံးမင်းဆိုမှစမ်းမလို့ကျွန်တော်မြင်တော့ဗျာနောက်နေ့ဆက်မှာစမ်းမတော်ဝေါ့ပြန်ချိုးဖို့ဟောစမ်းမတော်ကဒီကန်ကျိုးပြောတဲ့အခါမှာဒီကံကျိုးဆိုတာကသမတော်အစိုးရတက်ကပုံပေါ်ခဲ့တဲ့အခွင့်ဖြစ်တယ်
ဟုတ်တယ
်ဆိုတော့သူတို့ကပြောမယ်မဲ၆တက်ကိုပြင်မယ်မင်းတို့ရဲ့ဒီကမင်းတို့အုပ်ချုပ်ဖို့ငါတို့ကိုနည်းနည်းပေးဖို့ဆိုတာမျိုးလုပ်မယ်အဲ့တော့အဲ့လိုမျိုးနဲ့နိုင်ငံတော်အနာဂတ်ရည်ကိုကျူးစားနေရတယ်ကျွန်တော်ငင်းနေပြ
ဟုတ်ကဲ့ကျွန်တော်ဒေါက်တာတစ်ဆွေကိုပြန်ပြီးလှည့်ပေးကြပါလေကျွန်တော်တခုအချိန်နဲ့သိမရလို့လို့ပါအဲဒေါက်တာတစ်ဆွေကတော့ NLD ရဲ့ယက်တီချက်တဲ့ပတ်သက်လို့ခုနကအခုတည်းမှန်တယ်ဆိုတဲ့အမြင်ရှိပါတယ်အဲ့တော့ပြောမယ်ဆိုရင်မဟာဗျူဟာနဲ့ပတ်သက်လို့လက်ရှိ NLD လုပ်နေတဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ဒေါက်တာတစ်ဆွေရဲ့အမြင်သိကြပါလေခင်ဗျအစိုးအကောင့်ဝေဖန်ပေါ့အ
ဲပြောရဝေဖန်ရတယ်ရှိတာမှန်ပါပဲဒါကိုတော့ကျွန်တော်တို့ဝန်ခံကြပါ NLD အလာတော့ကျွန်တော်တို့ဟိုစေတနာတစ်ခုလို့ပေါ့နော်ဘရီဇာဗေမိကပေါလာတို့ပေါလာမှာမဟုတ်ဘူးဆိုရက်ဆိုအမိဟာမှန်ကန်တယ်လို့အနေရအနေဒီတင်လာတယ်သူမြစ်တကနေပြလိုက်ပါတယ်လူတိလာခြင်းအဖြစ်ဝိပန်းသူတွေရောပြည်သူလူတွေရောတော့အတိုက်ခံပြုနေတဲ့တမောင်နဲ့ဂျက်နိုင်ဒီရောဟာအနေထတရအမှန်ကိုလူလူကတိလာတော့ချစ်ချောက်မဲ့လမ်းမှာအနေဒီကဘလို့ပဲအားနဲ့ချက်ကြီးရှိပြီလေအပြည်သူလူတွေကပုတ်ပြီးမှန်ကန်တဲ့အမြင်တည်ငြိမ်တဲ့ဆုံးဖြတ်ချက်အမြင်မျိုးရှိလာတဲ့အဲတာဂတ်ကူ NLD တုံးကပြလိုက်တယ်လို့မြင်ပါတယ် NLD ရဲ့မဟာပြူဟာဟာဆက်ပြီးသွားနေတယ်အတိုင်းဒီရဲ့အကျိုးစီးပွားကိုအခြေခံတဲ့အဲမဟာပြူဟာကိုချထားပြီးတော့အဓိကကြတဲ့တိုင်းသားတွေနဲ့သွေးစည်းညီညွတ်ရေးတခြားရန်သူပြုနေတဲ့ဖွဲ့စည်းတွေနဲ့ပါသွေးစည်းညီညွတ်ရေးကို NLD ဟာပါတီဖွဲ့ကလေးကချတာပြီးတော့အခု3နှစ်တော့မှလည်းတက်နေဆုံးကြိုးစားနေတဲ့တွင်ဒီမာဗျူဟာကြောင်းစရာကြောင်းမရှိဘူးဒီတိုင်းပဲသူဆက်သွားလိမ့်မယ
်ဟုတ်ကဲ့
ဒီလောက်ကြီးမာတာယူလို့ NLD ရောဘယ်လိုပဲပြည့်ပြည့်ချိန်ယူကြမှာလို့ကြောင်းမြင်ပါ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒက်လီလိုက်စီစဉ်အချိန်ဆစ်သွားလို့ပါပေါင်းဆွေးနွေးပေးတဲ့ဦးမျိုးရန်အောင်တိတ်နဲ့ဒေါက်တာတက်ဆွေနှစ်ဦးစလုံးကျေးဇူးတင်ပါတယ်ဒေါက်တာရှင်နှကူလည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒက်လီလိုက်စီစဉ်ကိုတော့ဒီမှာပဲကျွန်တော်ကွန်ပြပါ
နေ့ညချမ်းထရက်လေးလိုက်အစီအစဉ်ပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါလေရှင်အခုကတော့နောက်ဆုံးရသတင်းတွေကိုဒေါခင်မြတ်သက်ကကြီးညာပေးပါအောင်ရှင
်အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ဆက်နွယ်မှုဆိုင်းယားစုံစမ်းတဲ့အထူးစစ်ဆေးမှုရောဘတ်မော်လာရဲ့အစီအကံစားနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုအမေရိကန်တရားလွှတ်တော်ရှေ့နေချက်ဝီလျံဘားကအင်္ဂါနေ့အောက်လွှတ်တော်ကြားနာပွဲမှာထုတ်ဖော်ပြောဆိုဖို့ညှင်းဆိုပါတယ်။ဒါပေမဲ့လာမယ့်သတင်းပတ်တွေအတွင်းဒီအစီအခံစားပါအချက်အလက်ကောက်နှုတ်ချက်အစ်စ်ကိုထုတ်ပြန်ပေးနိုင်မယ်လို့မျှော်လင့်ကြောင်းပြောပါတယ်။အမေရိကန်ပြည်တော်စုမှာခုနှစ်တည်းအတွင်းအမုန်းပွားတဲ့ပြစ်မှုကျူးလွန်မှုတွေတိုးနေတာအမှန်ပဲလို့အမေရိကန်အောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌဂျယ်ရီ နက်တလာကဝန်ခံပြောဆိုလိုက်ပါတယ်။ရိုဟင်ဂျာတိုင်းနဲ့ချီးပြီးဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးခဲ့ပြီးတဲ့နောက်ဒေသရင်းအခြေအနေတွေပိုကောင်းစေဖို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ကုလသမဂ္ဂဖွံ့ဖြိုးမှုအဖွဲ့နဲ့မြန်မာအစိုးရကြားနားလည်မှုစာချုပ်လွှာလုပ်ငန်းကောင်ထက်ဖော်မှုကတိတ်ကိုနှိမ့်ွက်တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကမြန်မာနိုင်ငံကိုပြန်လာတဲ့အခါဘာတွေဘလို့ဖြစ်လာနိုင်တယ်လဲဆိုတဲ့အလားအလာနဲ့ပတ်သက်ပြီးမြန်မာနိုင်ငံကဘာသာပေါင်းစုံခေါင်းဆောင်တွေနဲ့မလေးရှားနိုင်ငံကြီးဝန်ကြီးမြန်မာနိုင်ငံမှာတွေ့ဆုံခဲ့ပါတယ်။
နောက်ဆုံးရသတင်းတွေကိုဒေါခင်မြတ်သက်ကြီးညာခဲ့တာပါရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမိုင်းရင်ချင်းနိုင်ဖြစ်ပြီးအင်ဂျင်နီယာကဒါရက်စမစ်ဖြစ်ပါတယ်ညနေဘက်6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ71 1925တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်ကိုတော့မနေ့ခင်း7နာရီကနေ9နာရီထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီ UI ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.